ทีนี้พญาอนิกษาตินเนี่ยอาจารย์เปล่าဒါကဓမ္မတွေအနေနဲ့မိမိတို့နေအိမ်မှာမြတ်စွာဘုရားစင်တူကိုကိုးကွယ်ကြ။အဲကိုးကွယ်တဲ့အခါကျတော့ပထမဆုံးကြားတဲ့စင်တူတော်ဆိုရင်အနေဘုရားအနေကသာတင်ရ။အဲဘုရားအနေကသာတင်တဲ့နဲ့ပတ်သက်ပြီးတော့သိတဲ့သိတတ်တာတွေရှိတယ်။ဘုရားအနေကသာတင်တာဘာလို့တာတော့လို့မေးလိုက်ရင်เสียยอกมา6ยอกก็ดูพี่တော့ဘုရားအသက်တွင်းပြီးတာပဲလို့ဒီလိုဖြေတယ်တနည်းအားဖြင့်တစ်ခါမေ့ကြည့်ပြီးမကြလေဘူးဘုရားနေကြတဲ့နေဆိုဘာလို့ဆိုဘုရားအသက်တွင်းလာဘုရားလက်အဲ့တော့အမှန်ကတော့ဘုရားကိုအသက်တွင်းပြီးလို့လည်းရတာမဟုတ်ဘူးအသက်တွင်းပြီးတာလည်းမဟုတ်ဘူးဒီမြတ်စွာဘုရားရဲ့ဆင်းတူကိုမြတ်စွာဘုရားကိုတော်တိုင်ဘုရားဖြစ်ပြီးတာကကျူးရင်ခဲ့တဲ့ဥဒန်းဆိုတာရှိတယ်ဥဒန်းစကားအဲ့ဒီဥဒန်းစကားဒီကိုရွတ်ပြီးတော့ပြန်ပြီးတော့မြတ်စွာဘုရားသိမ့်တူတော်ကိုပူဇော်တာပြီးတော့မြတ်စွာဘုရားကိုတော်တိုင်ဘုရားမဖြစ်ခင်မှာရောဘုရားဖြစ်ပြီးသားမှာရောရှင်ကျင်ခဲ့တဲ့ပဋိစ္စသမုပ္ပါဒ်တရားဒီပဋိစ္စသမုပ္ပါဒ်တရားကိုရွတ်ပြီးတော့ပူဇော်တယ်ပြီးတော့တခါဘုရားဖြစ်ပြီးတဲ့နောက်သတုထတတ္တဟသတုထအပ္ပမဟာမြတ်စွာဘုရားအဘိဓမ္မာကိုဆင်ခြင်တယ်အဲ့ဒီအဘိဓမ္မာဆင်ခြင်တဲ့အထက်ကပဋ္ဌာန်းနောက်ဆုံးခုနှစ်ခုမြောက်ဖြစ်တဲ့ပဋ္ဌာန်းကျမ်းအဲ့ဒီပဋ္ဌာန်းကျမ်းရဲ့အစလေးမာတိက24ပစ္စည်းဒါကိုရွတ်ဖတ်ပြီးတော့ပူဇော်တယ်အဲ့ဒီလိုမြတ်စွာဘုရားကိုတော်တိုင်ကျူးရင်ခဲ့တဲ့ဥဒန်းစကားမြတ်စွာဘုရားကိုတော်တိုင်နှလုံးသွင်းခဲ့တဲ့တရားတော်တွေကိုရွတ်ဖတ်ပူဇော်တာရွတ်ဖတ်ပူဇော်ပြီးတော့အမွန်းတင်တာဒါကိုပဲအနိကစားတင်တယ်လို့ဒီလိုခေါ်တာအဲ့တော့ဘာကြောင့်အနိကစားတင်တယ်လို့ခေါ်ရတာလဲအနိကစားတင်တယ်ဆိုတော့ဗမာစကားလုံးရဲ့အတိတ်ဘယ်ကိုဗမာတွေကိုယ်တိုင်နားလည်မှာမဟုတ်ဘူးနားမလည်လို့လည်းပဲအခုလိုဟိုဖြည်းဖြည်းဖြည်းဖြည်းနေကြတာအဲ့တော့ဒါနားမလည်တာလည်းပဲအပြစ်ပြောစရာမရှိဘူးဘာကြောင့်လဲဆိုရင်ဒီအနိကစားဆိုတဲ့စကားကဗမာစကားမှာမဟုတ်ပဲပါဠိစကားကြီးဖြစ်နေအဲ့ဒါလိုပါဠိစကားဖြစ်နေတဲ့အတွက်ကြောင့်မို့ပါဠိစကားကိုပဲဗမာစကားလေးနဲ့တော့ကတွဲပြီးတော့အနေကစားတင်ဆိုပြီးတော့တင်တာကတော့ဗမာစကားပေါ့အနေကစားကတော့ပါဠိစကားဒီနှစ်ခုတွဲပြီးဆိုရတာတော့ဘာမှမသိဘူးဒီအနေကစားတင်တဲ့အခါမှာပထမဆုံးရွတ်တဲ့ဂါထာသုံးဖို့မြတ်စွာဘုရားကိုတော်တိုင်ဥဒန်းကျုပ်ခဲ့တဲ့ဂါထာကအနေကဇာတိတန်တာရံတန္တာဝိတံအနိပိတံအစရှိတဲ့ဖြစ်ရှိအဲ့ဒီအနေကဇာတိတန်တာရံအစရှိတဲ့ဂါထာကအနေကဇာဆိုတဲ့လေးလုံးနဲ့ဆွဲယူလိုက်ပြီးတော့ဗမာလိုခပ်ပေါ့ပေါ့ဆိုလိုက်ရုပ်ရုပ်ဖတ်လိုက်တဲ့ခါကျတော့အနေကဇာဖြစ်သွားအဲ့ဒီအနေကဇာကိုမှတခါတော့ဗမာစကားတင်းဆိုတာလေးတွဲပြီးတော့အနေကဇာတင်းတယ်လို့ဒီလိုခေါ်ဝေါ်သုံးဆွဲလာကြတယ်အနေကဇာတင်းတယ်ဆိုတာဟိုရှင်ဘုရင်နေအဘိသိက်သွန်တာမျိုးလို့ဒီလိုလည်းပဲဟိုဥပမာပြီးပြီးတော့ပြောနိုင်တယ်။အဲအနေကစားတင်လိုက်တဲ့အတွက်ကြောင့်မို့မြတ်စွာဘုရားအသင်းတူတော်ဟာရှစ်ခိုးကောင်းသွားတာလား။အနေကစားမတင်ရင်ကတော့ဘုရားအသင်းတူတို့ဘာလို့ကိုရိုးရိုးသေးသေးမလုပ်လည်းပဲအပြစ်မရှိဘူးလားအရေးမကြီးဘူးလားဒီပြဿနာကလည်းရှိပြန်တယ်။တနည်းကဘယ်အိမ်မလဲမသိဘူး။ဟိုစတန်လီပဲတင်တယ်နော်။သူကိုစင်တူတစုပေးလိုက်တယ်ဗမာကြီးကအဲ့တော့ဟိုကမေးတယ်ခင်ဗျအနိကစားတင်သွားမလားဆိုတော့သူကဟာမတင်ချင်ဘူးညာလမ်းဟိုဒီစင်တူကဟိုတဲ့ထဲဒီတဲ့ထဲနဲ့ထဲအောင်မှာပေါ့လေအမေရိကရောက်မှာပဲအနိကစားတင်မယ်လို့သူကအဲ့လိုပြောခဲ့တယ်တဲ့ဒီနေ့လာပို့တာလို့အနိကစားတင်ပြီးမနေ့ကယူသွားမလားရှိသေးလားမသိဘူးစင်တူလေးရှိသေးလားမသိဘူးအခုစင်တူကြီးရဲ့ရှေ့တဲ့တာသေးသေးလေးလား
ဒီ
လေအဲအဲ့ဒီစင်တူအဲ့တော့သူပမာပြရပင့်လာအဲ့တော့အမှန်ကတော့မြတ်စွာဘုရားနဲ့တန်ဆန်တူအောင်ပြုတ်လို့ထုတ်လို့ပြီးရင်ဒါဟာအယုအတိပြုတ်တဲ့ပစ္စည်းတစ်ခုပဲစေတီထိုက်သွားပြီလို့ဆိုရတယ်ဒါကြောင့်မို့ဟိုစေတီဆိုတာအယုအတိပြုတ်တဲ့ပစ္စည်းကိုစေတီလို့ခေါ်တာစေတီဆိုတော့လည်းပဲဟိုတကယ်တ ိုစောက်ထားတဲ့စေတီကြီးမှစေတီခေါ်တာမဟုတ်ဘူးအမှန်ကအဲစေတီထိုက်တာတဲ့အတွက်ကြောင့်မို့အယူအသည်ပြုတ်လိုက်ပြီဓာတ်ပုံလို့ပကြီးကားလို့လည်းဒီတိုင်းပဲဒါလေးလည်းပဲစေတီထိုက်တာဖြစ်တဲ့အတွက်ကြောင့်မို့မိမိတို့ကအယူအသည်ပြီးပြီးတော့အာလေးလေးစားစားခြားကြရမယ်အဲ့ဒီတော့စေတီထိုက်မထိုက်နဲ့ပတ်သက်ပြီးတော့စေတီ၄မျိုးကျမ်းဂန်မှာဆိုထားတာရှိတယ်ဒါနာလည်းပို့ကောင်းစေတီ၄မျိုးကဟိုကျမ်းဂန်ဒီမှာကတချို့ကျမ်းဂန်ကစေတီ၃မျိုးနောက်ကျမ်းဂန်တစ်ခုကစေတီ၃မျိုးနောက်ကျမ်းဂန်တစ်ခုကစေတီ၃မျိုးနဲ့အဲ့လိုဆိုတော့တို့အားလုံးပေါင်းပြီးတော့ shuffle လုပ်လိုက်တဲ့အခါကျတော့စေတီ၄မျိုးဆိုတာထွက်လာအဲ့ဒီစေတီ၄မျိုးမှာပထမဆုံးပရိဘောဂစေတီလို့ခေါ်တာရှိတယ်ပရိဘောဂဆိုတာဒါတော့ဗမာစကားလိုဖြစ်နေလို့နားလည်လိမ့်မယ်ထင်တယ်နော်ပရိဘောဂဆိုတာဘာလဲအိမ်မှာသုံးတဲ့အိမ်တော်ပရိဘောဂဆိုပြီးတော့သုံးနေကြတော့အဲ့တော့ပရိဘောဂဆိုတာဒီနေရာမှာမြတ်စွာဘုရားသုံးဆောင်တော်မူသွားတဲ့ပစ္စည်းမြတ်စွာဘုရားရဲ့သင်္ကန်းတို့တပိတ်တို့ရေစစ်တို့ဒါတော့မြတ်စွာဘုရားသုံးဆောင်သွားတဲ့ဘောဓိပင်တို့အဲ့ဒီလိုပစ္စည်းမျိုးကိုပရိဘောဂစေတီလို့ခေါ်တယ်။အဲ့ဒီပရိဘောဂစေတီဟာမြတ်စွာဘုရားတက်တော်ထင်ရှားရှိနေတုန်းကစပြီးတော့ရှိခဲ့တယ်။အဲ့တော့မြတ်စွာဘုရားအသုံးပြုတဲ့ပစ္စည်းမှရင်စေတီထိုက်တဲ့အတွက်ကြောင့်မို့အယုအသေးပြုတ်လိုက်တဲ့ပစ္စည်းတွေဖြစ်တယ်။ဘောဓိပင်ဒါပရိဘောဂစေတီလို့ခေါ်ရတယ်။ဒါကြောင့်မို့ဘောဓိပင်ဆိုရင်လည်းပဲအလုံးမြတ်စွာဘုရားလိုပဲလေးစားရတယ်၊ယူသေးရတယ်၊ပူဇော်ရတယ်။ဘောဓိပင်တွေဘာတွေကိုဒီပြမားတဲ့စိတ်နဲ့ခုတ်တာနော်နှုတ်ပြတာတို့ဒီလိုမျိုးတွေမလုပ်ရဘူး။အဲ့ဒါမြတ်စွာဘုရားကိုသူစဉ်တီအောင်ပြုလာတော့နီးနီးအပြစ်ကြီးတယ်လို့ကျမ်းဂန်မှာဆုံးဆရာရှိတယ်။တင့်တယ်လှပအောင်ပြုပြင်ပေးတာမျိုးကတော့ဒါအရေးမကြီးဘူးပေါ့။အေးအဲ့ဒီလိုမြတ်စွာဘုရားအသုံးပြုတော်တဲ့ပစ္စည်းတွေကိုပရိဘောဂစေတီလို့ခေါ်တယ်။အဲ့ဒီပစ္စည်းတွေသာပနာထားတဲ့စေတီလည်းပဲပရိဘောဂစေတီပဲပေါ့။အဲ့တော့အခုရန်ကုန်ရွှေတကုန်စေတီတော်ကြီးမှာဘာပစ္စည်းတွေသာပနာထားတယ်လို့နားလည်တယ်။ဟာသိကြတယ်။ဟမ်သံတော်နော်ဒါကအခုဂေါရမမြတ်စွာဘုရားရဲ့သံတော်ပြီးတော့ရောရှင်ဘုရားတွေရဲ့နော်ညဂေါရမဘုရားမတိုင်ခင်ကဘုရားဘယ်နှစုရှိခဲ့လဲ3စုရှိခဲ့တယ်ကာကုတံကောနာကိုကတ္တပအဲ့ဒီဘုရား3စုရဲ့ပစ္စည်းတွေလည်းပဲအဲတုံးခဲ့တဲ့ပစ္စည်းတွေလည်းပဲသာပနာထားတယ်လို့ဆိုတယ်ရေတနုတ်တော်တဲ့နော်အဲ့ဒီဟိုကာကုတံဘုရားပေါ့အသုံးပြုခဲ့တဲ့ရေတနုတ်တော်ပြီးတော့ကောနာကုံဘုရားအသုံးပြုခဲ့တဲ့တောင်ဖွေးတော်ကတ္တပဘုရားအသုံးပြုခဲ့တဲ့ရေစစ်တယ်ဓမ္မကရိုင်းလို့အဲ့လိုပါဠိလိုခေါ်တယ်ဓမ္မကရိုင်းဆိုရင်လူတွေကနားလည်မှာမဟုတ်အဲ့ဒါရေစစ်အဲ့ဒီပစ္စည်းတွေသာပနာပြီးတော့ထားတဲ့အတွက်ကြောင့်မို့အဲကောရမမြတ်စွာဘုရားဆန်းတော်ရဲ့ဒီပစ္စည်းတွေကိုသာပနာထားတဲ့အတွက်ကြောင့်မို့ရန်ကုန်ကအဲရှိတကုံစီတီတော်ကြီးကိုဘာလို့ခေါ်ရမလဲဆိုရင်ပရိဘောဂစီတီလို့ဒီလိုခေါ်ရတာဒါကုက္ကမမြတ်စွာဘုရားရဲ့မြတ်စွာဘုရားအသုံးပြုတဲ့ပစ္စည်းရဲ့လို့တခြားပစ္စည်းကမရနိုင်တော့ဘူးမရှိတော့ဘူးတော်တော်ဘောဓိပင်တွေကတော့မူလဘောဓိပင်ကနေပြီးတော့တရှင်းပွားပြီးတော့လာတဲ့ဘောဓိပင်တွေရှိတဲ့တကြောင်အဲဒီဘောဓိပင်တွေကိုလည်းပဲပရိဘောဂစီတီလို့ခေါ်ပြီးတော့အဲယုတ်တရတယ်ပူဇော်ရတယ်အခုဒီဟူချိုးမှာရှိတဲ့ဘောဓိပင်ဟာအဲဒီမူလဘောဓိပင်ကခိုင်းတောင်ဘက်ခိုင်းကိုဖြတ်ပြီးတော့စိုက်တာလေလို့ဒီလိုဆိုတာပဲအဲ့ဒီအပြင်တပင်ကတော့ဖြင့်အဲ့ဒီအဆူအယဆိုရင်မူလရဲ့မူလဘောဓိပင်ကြီးရဲ့အပွားဖြစ်တဲ့ဘောဓိပင်မဟုတ်လို့ဘောဓိပင်အစ်စ်လို့ပဲဆိုတာအခုအိန္ဒိယမှာကျင်းခဲ့တဲ့ဘောဓိပင်ကရှိတဲ့ဘောဓိပင်ကအမှားတော့အစ်စ်မဟုတ်တော့ဒါနောက်စိုက်တဲ့ဘောဓိပင်ဟေးအဲ့တော့ပထမဆုံးပါတော့ပရိဘောဂစီတီနားလည်ပြီနော်ညဆောင်ဖျားအသုံးပြုသွားတဲ့ပစ္စည်းအဲပြတော်ညဆောင်ဖျားအမိပြုပြီးတော့ဘုရားအဖြစ်သူရောက်တော်မူတဲ့ဒီ body bin ဒီလိုပစ္စည်းတွေကိုပရိဘောဂစေတီလို့ခေါ်တယ်အလိုလိုစေတီထိုက်တယ်အဲ့တော့ body bin ကိုအနိက္ခာတင်စရာလိုသေးလားမလိုဘူးနော်အနိက္ခာတင်မတင်စေတီထိုက်တဲ့အတွက်ကြောင့်မို့ရ ေခိုးကောင်းလဲအယုဒိပေးကောင်းလဲနောက်စီတီတခုကတော့ဥဒိတ်တကစီတီလို့ဒီလိုခေါ်တယ်ဥဒိတ်တကဆိုတာရီမှန်းအပ်တဲ့ဝိထုပစ္စည်းရီမှန်းတဲ့ဝိထုပစ္စည်းအဲ့ဒီပစ္စည်းမျိုးကိုဥဒိတ်တကလို့ခေါ်တယ်အဲ့တော့ဥဒိတ်တကစီတီဆိုတာကဘယ်လိုဟာလဲဆိုတော့အခုဘုရားသင်္တုတော်တွေကိုဆိုလိုတယ်ဘုရားသင်္တုတော်ကိုကြည့်ပြီးတော့ဒီမြတ်စွာဘုရားရှိစိတ်ရောက်အောင်ရီမှန်းရတာအဲ့ဒီလိုမြတ်စွာဘုရားနဲ့တူအောင်ထုလုပ်ထားတဲ့ဘုရားသင်္တုတော်ဒီကိုဥဒိတကစေတီလို့ခေါ်အဲ့တော့အခုခေတ်အနေနဲ့ပြောမှဆိုရင်ပုံပကြီးပုံနေဓာတ်ပုံနေဒါတွေလည်းပဲဥဒိတကဟိုသင်္တုပုံဆိုရင်ဒါဥဒိတကစေတီလို့ဆိုရမှာပေါ့အဲ့ဒီဥဒိတကစေတီကတော့ဘို့တဲ့နော်မြတ်စွာဘုရားရှိတုန်းကတော့ဒီလိုပဲစိတ်နဲ့မှန်းရတာပေါ့မြတ်စွာဘုရားကိုကမြတ်စွာဘုရားနဲ့တခြားတနည်းမှာရောက်နေတဲ့ခါမှာမြတ်စွာဘုရားကိုယီမှန်းပြီးတော့စိတ်ခိုးပူဇော်နိုင်တယ်အဲဒီလိုစိတ်နဲ့မှန်းပြီးတော့ဒါစိတ်ခိုးပူဇော်နိုင်တယ်မြတ်စွာဘုရားတတ်တော်ထင်ရှားရှိတော့ကအဲနောက်မြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုပြီးတဲ့နောက်ကျတော့သင်္တုတော်လေးထုလို့ပြီးတော့ကိုးကွယ်လာကြတယ်အဲဒီမှာလည်းပဲဒီမြတ်စွာဘုရားလက်ထက်ကရောမြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုပြီးတဲ့နောက်နှစ်အတော်ကြာကြာအနည်း200 300 400လောက်ဖြစ်လိမ့်မယ်တိုင်အောင်မြတ်စွာဘုရားရဲ့သင်္တုတွေမထုသေးဘူးသာတော့ကမင်းကြီးလက်ထက်အဲ့ဒီခေတ်ပါဝန်ကျင်ပေါ်လေဒါဘုရားမြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုပြီးအနည်း200ကျော်အဲ့ဒီပါဝန်ကျင်မှာပေါ်တဲ့ကြောက်ရုပ်ထုတွေကြည့်လိုက်မယ်ဆိုရင်မြတ်စွာဘုရားကိုလူပုံတန်ထန်အနေမျိုးမထုလောက်ကြတယ်မြတ်စွာဘုရားကိုပါစီခြင်းရင်ခီရောယဒါတခါလေဘောဓိပင်ထူတယ်တခါလေခီရောယနဆူထူတယ်တခါလေတရားဆက်ကြပုံထူတယ်ဒါမြတ်စွာဘုရားပဲလို့ဒီလိုပဲရီမှန်းပြီးတော့အဘိယတိပေးရတယ်ကိုးကွယ်ရတယ်အဲ့ဒီနောက်သူတို့အဆိုအရာကတော့အခုခရစ်တက်ကလေးအစလောက်ပေါ့အဲ့ဒီအစလောက်မှမှစပြီးတော့မြတ်စွာဘုရားရဲ့ပုံတော်တွေကိုထူလာကြတယ်ဟိုအလက်ဇန္ဒရာအရှိလာပြီးတော့အခုအိန္ဒိယအနောက်ပိုင်းပေါ်ကူပါကစ္စတန်ဖြစ်မှာပေါ့လေအဲ့ဒီနိုင်ငံတွေမှာသူကအောင်မြင်ပြီးတော့သူကစတဲ့ချလိုက်တဲ့ခါကျတော့ Greek နဲ့အဆက်အသွယ်ဖြစ်ပြီးတော့ဒီကြောက်စစ်ပညာ Greek နဲ့ရောနှော့သွားပြီးတော့ Greek ရဲ့ influence ပါရလာပြီးတော့ဘုရားသင်္တုတော်တွေကိုစပြီးတော့ထုစထုတဲ့ခါကျတော့သူတို့ပြောရတော့ဟိုအပိုလို Greek နဲ့အပိုလိုပုံစံမျိုးတို့ယူပြီးတော့ဖယားသင်္တုတော်တွေထုတာလေဒါကြောင့်အဲ့တုန်းကထုတဲ့သင်္တုတော်တွေရဲ့ဟိုသင်္ခန်းနေပုံကတည်းကဟိုအတွတ်နဲ့သွားတယ် Greek Apollo နဲ့ဝတ်ထားတဲ့သင်္ထေပါအဝတ်မျိုးပေါ့လေအဲ့ဒီလိုပြောတယ်ထားပါတော့အဲ့တော့မြတ်စွာဘုရားလက်ထက်ရဲ့မြတ်စွာဘုရားပြိဋိဘံပြုပြီးတဲ့နောက်နှစ်အတော်များများရဲ့ဖယားသင်္တုဆိုတာမပေါ်သေးဘူးဒါ historically ပြောတာအဲနောက်မှသင်္တုတွေပေါ်လာပြီးတော့လာအခုခေတ်တောင်ရှိတယ်အဲ့ဒီသင်္တုတွေကိုဥဒိတကစေတီဒါစေတီလို့လဲစေတီဆိုတာခုနပြောလို့ပဲဟိုချုံညင်းကြီးဖောက်ထားတဲ့ဒီစေတီမှစေတီခေါ်တာမဟုတ်ဘူးနောက်တစ်ခုကတော့ဓာတုစေတီလို့ခေါ်တယ်ဓာတုဆိုတာဓာတ်တော်ဆိုတဲ့အဓိပ္ပာယ်ရှိတယ်မြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုတဲ့အခါမှာမြတ်စွာဘုရားရဲ့အလောင်းတော်ကိုတင်းချိုတဲ့အခါမှာဓာတ်တော်တွေဖြစ်သွားတယ်မဟုတ်ဘူးလားမီးလောင်ပြီးတော့ညစပြားအသားတို့အသွေးတို့အယုတ်တို့ကဓာတ်တော်တွေဖြစ်သွားတယ်အဲ့ဒီဓာတ်တော်တွေကိုဓာတုစေတီလို့ဒီလိုခေါ်ရအဲ့ဒီဓာတ်တော်တွေကိုဌာပနာပြီးတော့ဒီဆောက်ထားတဲ့စေတီကိုလည်းပဲဓာတုစေတီလို့ပဲခေါ်ရခုခေတ်မှာလည်းပဲဓာတ်တော်လေးတစ်ဆက်ပွားပြီးတော့ကဘာအနှံ့ပြန့်နေပါပဲအဲဒီဓာတ်တော်တချို့မင်းတို့အိမ်မှာဓာတ်တော်ဆိုရှိလိမ့်မယ်နော်ပလင်းလေးနဲ့ထည့်ပြီးကိုးကွယ်တယ်အဲဒီဟာလည်းပဲဓာတုစေတီပဲဒါရှိခိုးကောင်းတယ်အနေထားတင်မှမဟုတ်ဘူးမတင်လည်းရှိခိုးကောင်းတယ်အဲဒီဓာတုစေတီကိုပဲတစ်ခါကျတော့သရီရစေတီလို့လည်းခေါ်တယ်နော်သရီရဆိုတာခန္ဓာကိုယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကနေဖြစ်သွားတဲ့ဓာတ်တော်တွေမို့တရီရစေတီတာရီရိကလို့လည်းခေါ်တယ်ပါဠိစကားကတော့အမျိုးမျိုးပါလေအဲ့တော့ ဟိုရှင်းရှင်းမှသာပေါ်တော့ဓာတုစီတွေပေါ့နော်ဓာတုစီတွေဆိုတာအဲညသောဖရာရဲ့ဓာတော်တွေကိုရောဓာတော်တွေကိုဌာပနာပြီးတော့တည်ဆောက်ထားတဲ့စီတွေပုဆိုးကိုရောခေါ်တယ်နောက်တစ်ခုကတော့ဓမ္မစီတွေဓမ္မစီတွေဆိုတော့လည်းနားလည်ကြလိမ့်မယ်ချင်းဘုန်းကြီးကျောင်းနဲ့ရင်းနှီးရင်နော်ရင်းနှီးရုံတော့မဟုတ်ပါလေဘုန်းကြီးကျောင်းရင်းနှီးပြီးတော့အဲ့ဒီကစာအုပ်တွေသွားပြီးတော့ကြည့်ဘူးရင်ပေါ့လေသောက်ကျင်ကျမ်းစာအုပ်ဒီမှာဓမ္မစီတီတော်ဓမ္မစီတီတော်နဲ့ရေးထားတာလည်းရှိတယ်နော်အေးအဲ့တော့မြတ်စွာဘုရားဟောတော်မူတဲ့တရားတွေပဋိစ္စသမုပ္ပါဒ်တို့ပဋ္ဌာန်းတို့စသည်ပေါ့လေအဲ့ဒါတွေကိုရေးထားရေးထားတဲ့ပေစာတို့စာရွက်တို့ရွှေပြားတို့ဖြီးပြားတို့ငွေပြားတို့ပေါ့လေအဲ့ဒီလိုဒီမြတ်စွာဘုရားရဲ့တရားတော်တွေရေးထားတဲ့စာရွက်တွေအဲရွှေပြားငွေပြားကြီးပြားတွေကိုထာပနာထားတဲ့စီတီကိုဓမ္မစီတီလို့ခေါ်တယ်။အဲ့တော့အဲ့ဒီလိုရေးထားတဲ့ရွှေပြားငွေပြားတွေအခုခေတ်ဆိုရင်စာအုပ်တွေကိုလည်းပဲဓမ္မစီတီလို့ခေါ်ရတယ်။အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့ဓမ္မစီတီဖြစ်တဲ့အတွက်ကြောင့်မို့အဲဒီပစ္စည်းတွေဟာအယူအသေးပြုတတ်တဲ့ပစ္စည်းတွေ။ဒါကြောင့်မို့ဘုန်းကြီးတွေအနေနဲ့စာအုပ်ဟိုပိဋကကျမ်းစာကိုဆိုရင်လေးစားရတယ်။ဟိုခုခေတ်ကျတော့လူတွေကစာအုပ်ဆိုရင်မလေးစားကြဘူးဟုတ်လား။စာအုပ်ခုထိုင်နေနော်ပြီးတော့စာအုပ်ကျော်သွားတယ်အစတည်းဖြစ်ပေါ့လေဒီလိုလုပ်ကြတယ်အဲဘုန်းကြီးတွေကြတော့ဒီလိုမလုပ်ဘူးဒါဒီစာအုပ်ဗိဓကကျမ်းစာဟာမြတ်စွာဘုရားဟောတော်မူတဲ့တရားတွေကိုရေးထားတဲ့ကျမ်းစာဖြစ်တဲ့ကြောင့်မို့ဒါစီဒီထိုက်တယ်အလေးအမြတ်ပြုတ်လိုက်တဲ့ပစ္စည်းဖြစ်တဲ့ကြောင့်မို့အာလေးလေးစားတာပဲထားရတယ်။ကောင်းပြီအဲ့တော့စေတီကုဘယ်နှမျိုးရလဲ။စေတီ၄မျိုးအဲ့ဒါနားလည်အောင်မှတ်ထားမယ်။ပထမဆုံးပါတဲ့နော်။ပရိဘောဂစေတီ။ပရိဘောဂစေတီဆိုတာဘယ်လိုဟာလဲခေါ်တာလား။မြတ်စွာဘုရားရဲ့အတုံးအဆောင်ပစ္စည်းတွေနော်။အခုခေတ်မှာဆိုရင်ပရိဘောဂစေတီနည်းနည်းပါရှိတော့။ဘောဓိပင်ရှိတယ်။နော်။ဘောဓိပင်ကိုဘာစေတီလို့ခေါ်လဲ။ပရိဘောဂစေတီခေါ်တယ်မှတ်ထား။နောက်တစ်ခုကနံပါတ်2စေတီရပါတော့ဥဒ္ဒိတနော်သို့မဟုတ်ဥဒ္ဒိတကစေတီဥဒ္ဒိတစေတီဆိုဘယ်လိုစေတီမျိုးလဲမြတ်စွာဘုရားကိုရည်ရွယ်ပြီးတော့ပြုလုပ်ထားတဲ့သင်္ဓုတော်အခုသင်္ဓုတော်ရေအများကြီးရှိကြတာကိုယ့်အိမ်မှာလည်းရှိကြတယ်အဲ့ဒါဥဒ္ဒိတကစေတီနောက်တစ်ခုကပါတော့ဓာတုစေတီဓာတုစေတီဆိုတော့မြတ်စွာဘုရားရဲ့ဓာတ်တော်တွေအယိုးတို့အသွားတော်အသွေးတို့နော်ညသဝေခန္ဓာကိုယ်ကဖြစ်သွားတဲ့ဓာတ်တော်လေးအဲဒီဓာတ်တော်လေးကိုဓာတုစေတီအဲဒီဓာတ်တော်လေးဌာပနာထားတဲ့စေတီလေဓာတုစေတီနောက်ဆုံးစေတီကပါတော့ဓမ္မစေတီဓမ္မစေတီဆိုတာဘယ်လိုဟာတွေပြောတာဘုရားဟောပိဋကကျမ်းစာနော်အဲဒီဆရာမြတ်စွာဘုရားဟောတော်မူထားတဲ့တရားတွေကိုရေးထားတဲ့အဲစာရွက်ပေစာရွှေပြားငွေပြားစတယ်ပေါ့လေတို့ဗမာနိုင်ငံမှာဆိုရင်ပါတော့ကြောက်ပြားကြီးတွေမှာတော့ရေးရမို့လားနော်ပိစမတင်္ဂနာတင်ဆိုကြောက်အဲဒီနောက်လည်းပဲကြောက်စာကြီးရေးကြတယ်အဲ့ဒါတွေအားလုံးဟာဓမ္မစီတီတဲ့အဲ့လိုစီတီ၄မျိုးရှိတယ်အဲ့ဒီစီတီ၄မျိုးရှိတဲ့အ ਨੇ ကအခုအနေကသာတင်တဲ့ခါမှာအနေကသာတင်တဲ့စီတီကဘာစီတီတော့ဟမ
်ဥဒိ
တာဥဒိတာစီတီနော်ဥဒိတာစီတီအဲ့တော့သူအလိုလိုပဲစေတီဖြစ်နေတဲ့တကြောင်မို့အနေကသာမတင်လည်းပဲရှိခိုးကောင်းပြီဒါလေးနားလည်ထားရအောင်ဒါပြင်ဘာကြောင့်အနေကသာတင်းနေကြတာလဲနော်အနေကသာမတင်မဲနဲ့လည်းရှိခိုးကောင်းရအနေကသာဘာကြောင့်တင်းနေကြတာဒါကတော့အနေကသာတင်းနေဆိုတာခုနပြောသလိုပဲမြတ်စွာဘုရားကိုတော်တိုင်းကျူးရင်ခဲ့တဲ့ဥဒ္ဒံစကားမြတ်စွာဘုရားကိုတော်တိုင်းနှလုံးသွင်းခဲ့တဲ့တရားတွေနောက်လည်းပဲဟောခဲ့တဲ့တရားတွေအဲ့ဒီတရားတွေတဲကแน่ๆบ่เลยอสาเลยไอ้อะไรเนี่ยยึดพี่แล้วปูโซ่ท่าเลยไอ้หลูปูโซ่ได้ด้วยจังหมดปูพี่แล้วมีพี่รู้สึกมาเลี้ยงแยกตัวได้ปูพี่แล้วสึกแท้มาจีญูสึกขึ้นตัวนะเออถ้ากูสึกมาปูพี่แล้วจีญูสึกขึ้นตาโหก็บอกล่ะฮะดีหานี่ยึดไล่ได้ด้วยจังปูพี่แล้วโหจีญูไต่ตัวได้ฐานี่ไม่ยึดขึ้นก็โหอายุที่ไม่ปิ้วเลยกิซะไม่อยู่ผู้สวยอดิเวไม่รู้ไม่หุบเออปูพี่แล้วမိမိစိတ်ထဲမှာကြည်နုတယ်နော်လေးမြတ်တယ်အဲ့တော့ပို့ပြီးတော့သရာတရားဖြစ်တယ်အဲ့ဒါကြောင့်မို့အနေကသာတင်ဆိုပြီးတော့အခုလောက်ကြတယ် ကောင်းပြီအဲ့ဒီအနေကစားတင်တယ်ဆိုတဲ့သဘောတရားဟာခုမြတ်စွာဘုရားဟောထားတဲ့ပါဠိတော်ဆိုတဲ့ကျမ်းဂန်ဒီမှာမရှိဘူးအနေကစားတင်ရမယ်လို့ဘုရားကဟောထားကြတာမရှိဘူးနော်အဲ့တော့ဘယ်နဲ့ဘယ်ခေတ်လောက်ကစပြီးတော့ဒီအနေကစားတင်တဲ့အစဉ်အလာပေါ်လာတယ်လေဆိုတာကတော့မပြောတာဘူးရှင်းတော့နဲ့ကပေါ်လာတာပဲအဲ့တော့ရာဇဝင်စာအုပ်ကြီးတွေဖတ်ထိုင်ရင်တော့တွေ့ရင်တွေ့လိမ့်မယ်။ဟိုဥက္ကလရာဇဝင်တို့မှန်တမ်းရာဇဝင်တို့ဆိုတာရှိတယ်။ကိုယ်မလည်းစာအုပ်တွေကမရှိဘူး။ဒါပေမဲ့လို့အထောက်အထားတစ်ခုကတော့ပါလဲဆိုတော့တောင်းဖီလာဆရာတော်ရေးခဲ့တဲ့ကျမ်းဂန်တစ်ခုမှာဒီအနေကစားတင်စွာလေးနဲ့ပတ်သက်ပြီးတော့ just a reference ပေါ့လေ။ဒီညွှန်ထားတာလေးတစ်ခုတွေ့ရတယ်ဟိုဘုန်းကြီးများထယဟန်ခန္ဓာနဲ့ပတ်သက်ပြီးတော့တိမ်ထတံနဲ့ပတ်သက်ပြီးတော့ရေးတဲ့အခါမှာအနေကစားတင်တဲ့အခါမှာလည်းပဲအထက်ထက်တင်တာဟာအပြစ်မရှိဘူးကုသိုလ်ပွားကြောင်ဖြစ်တယ်ပြီးတော့အနေကစားတင်လိုက်တဲ့တရားကိုမြတ်စွာဘုရားကိုပို့ပြီးတော့တကိုးကြည့်သွားတယ်စတယ်ကျွန်တော်လည်းဘယ်လိုထင်ပြီးတော့လူတွေကိုးကွယ်ကြရင်အယုဒ္ဓိပြုကြရင်ပို့ပြီးတော့ကုသိုလ်ရမယ်ဆိုပြီးတော့ဒီလိုဒီရဲ့ရက်နဲ့ဒီလိုအသည့်နဲ့အနိကသာတည်တဲ့ဆိုရင်စကားတုံးထားတာအဲ့ဒီဟိုတောင်းဖီလာဆရာတော်ရေးတဲ့ကျမ်းခံမှာပါတယ်အဲ့တော့အဲ့ဒီတောင်းဖီလာဆရာတော်ဆိုတာဘယ်နှခုနှစ်လောက်ကရှိခဲ့တာတော့သိကြလားပထမဆုံးတောင်းဖီလာဆိုတာသိကြလားစကိုင်းမရောက်ဘူးတဲ့လူပြောရတာမလွယ်ဘူးပေါ့နော်စကိုင်းရောက်ဘူးတော့မှတောင်းဖီလာရောက်ချင်မှရောက်မှာတောင်းဖီလာဆိုတာမြောက်ပိုင်းကျတောင်းဖီလာဆိုတာကစကိုင်းတောင်နဲ့မင်းဝန်တောင်တကယ်တော့လည်းမင်းတို့တောင်ကတောင်မြောက် parallel သွားတယ်။အဲ့ဒီတစ်ခုကိုဆက်နေတဲ့တောင်တော်ရှိတယ်။အဲ့ဒီတောင်ကိုတောင်ဖီလာလို့ခေါ်တယ်။ကန့်လန့်နေတာကိုဖီလာလို့သုံးတယ်။ဖီလာဆိုကန့်လန့်။အဲ့ဒီတစ်ခုဆက်နေတဲ့တောင်။အဲ့ဒီနေရာမှာဟိုတောရကျောင်းအနေနဲ့ကျောင်းရှိတယ်။အဲ့ဒီကျောင်းမှာတရင်သုံးတဲ့ဆရာတော်ကိုတောင်ဖီလာဆရာတော်လို့ဒီလိုခေါ်ကြတယ်။အဲ့ဒီဆရာတော်ကြီးကအကျင့်ကောင်းတဲ့စာလည်းပဲသိတတ်တယ်။ကျမ်းဂန်ပြုစုသွားတယ်။အဲ့ဒီဆရာတော်ကြီးကဘယ်ခေတ်လောက်ကလဲဆိုရင်တာလွန်မင်းသရာကြီးလက်ထက်ကနော်တာလွန်မင်းသရာကြီးဆိုတာသိကြလားကြားဘူးလေအဲ့ဒီတာလွန်မင်းသရာကြီးကဘယ်ဖရာတည်သွားလဲ
မင်းက
ဟမ
်က
ောင်းတယ်အဲကောင်းမှုတော့ဟမ်ကောင်းမှုတော့ကျွန်တော်လူတိုင်းသိတယ်နော်အဲကောင်းမှုတော့ဖရာတည်သွားတဲ့တာလွန်မင်းသရာကြီးအမှန်ကတော့သူ့လက်ထက်မှာမပြီးလို့တာလွန်လက်ထက်မှာပြီးတယ်သူအစတည်သွားတယ်အဲ့ဒီခေတ်ကဘရင်ကကိုးကွယ်တဲ့ဆရာတော်ဘရင်ကဟိုမနေ့ကပြောသလိုပဲဟိုအဲကမဟာပန္တိတာတို့ဥပိသသမာရတဂုရုဆိုတာမျိုးလိုပဲဘရင်ကဘွယ်ဆက်ကပ်ပြီးတော့ကိုးကွယ်ခြင်းခံရတဲ့ဆရာတော်ကြီးအလွန်ကြော်ကြားတဲ့ဆရာတော်ကြီးအဲ့ဒီဆရာတော်ကြီးရေးထားတဲ့ကျမ်းဂန်ဝိနည်းလင်္ကာရတီကာဆိုတဲ့ကျမ်းဂန်မှာဒီအနေကစားတင်ဆိုတာလေးကိုပြောထားတာရှိတယ်အဲ့တော့သာသနာတော်မှာတဲ့စေတီကိုပဲဖြစ်ဖြစ်တဲ့သင်္တူတော်ကိုပဲဖြစ်ဖြစ်တဲ့အာလုံးကိစ္စပြီးရင်ပေါ့လေထုလုပ်ပြီးရင်ပြီးဆောက်ပြီးရင်တဲ့အနေကဇာတိတန်တရံအစရှိတဲ့မြတ်စွာဘုရားရဲ့စကားတော်တွေနဲ့တဲ့အဘိဓိမင်္ဂလာကိုပြုကြတယ်တဲ့ဆရာတော်ရဲ့အဘိပေကဆက်ပုဂ္ဂိုလ်သုံးထားတယ်အဲ့လိုပြုတဲ့ခါမှာအထံတန်းအဖာမထပ်ပြီးတော့ပြုရမှာအပြစ်ရလို့မမြင်ကြမရှိဘူးတဲ့မရှိတော့မမြင်ဘူးပေါ့နော်အပြစ်ကိုမတွေ့ရဘူးအထူးတလေတကောအနုဘကြီးမသွားတဲ့အကျိုးများကိုသာတွေ့ရတဲ့အတွက်ကြောင့်မို့တဲ့အထံအဖန်ဖန်အထက်ထဒီအနေကစားတင်ခြင်းမှုကိုပြုလုပ်ကြတယ်လို့ပြုလုပ်ကြတယ်လို့ပဲပေါ့လေယဟန်မှာလည်းပဲဆက်ပြီးတော့တင်ထတာအပြစ်မရှိဘူးဆိုတာကိုပြောတာအဲ့ဒီလိုဆိုထားတဲ့အတွက်ကြောင့်မို့ဒီဆရာတော်ကြီးရဲ့ခေတ်ကအနေကစားတင်တဲ့အစဉ်အလာရှိပြီဆိုတာမသိအောင်နော်သိရအဲ့တော့အဲ့ဒီတာလုံမင်းသရာကြီးခစ်ဆိုတာအခုဒီကနေပြန်တွက်လိုက်ရင်အနှစ်ဘယ်လောက်ရှိမယ်ထင်လားတာလုံမင်းသရာကြီးဟာမြန်မာတက်ကလေးတထောင်ပတ်ဝန်းကျင်မှာဘယင်ဖြစ်ခဲ့တယ်ဟမ်ဒီအခုဒီဆရာတော်ဆရာကြီးဒီကျမ်းရေးတယ်ဒီကျမ်းဟာတထောင်နဲ့9ခုနှစ်မှာပြီးတယ်လို့ဆိုတယ်အဲတက်ကလေးတထောင်ပတ်ဝန်းကျင်မှာဆိုအခုတက်ကလေးမြန်မာတက်ကလေးဘယ်လောက်တော့1350နဲ့ဘယ်လောက်၄ခုလားနော်ဆိုတော့အနှစ်300ကျော်ပြီ ဲ့လွန်ခဲ့တဲ့အနှစ်300ကျော်ကကျန်းကန်မှာဒီလိုအထောက်အထားတွေ့ရတယ်ဆိုတော့ဒီအရှင်အလားဟာအဲ့ဒီဆရာတော်ကြီးမတန်ခင်ကတည်းကရှိခဲ့တယ်ဆိုတာမထင်ရှားဘူးလားနော်ဘယ်နှစ်ခုနှစ်ကစရှိခဲ့တယ်ဆိုတော့မပြောနိုင်ဘူးဒါမှမဟုတ်ဒီအဲ limit တခုတို့တွေ့ရတာပေါ့ဟုတ်လားအနှစ်300မတန်ခင်တည်းကဒီအရှင်အလားရှိခဲ့တယ်ဆိုဒီအရှင်အလားအဲ့တုန်းကရှိခဲ့ရင်အဲ့ဒီတစ်ရှိတုန်းကလည်းရှိခဲ့မှာပဲဆိုတော့ပြောရရင်ပကံခိနော်ပကံခိလောက်တည်းကပဲစပြီးရှိခဲ့တယ်လို့ယူဆရရင်လည်းမမှားဘူးထင်တယ်ဒီဒါကြောင့်မို့ဒီဘုရားအနေစာတင်တဲ့အရှင်အလားဟာဘုရားဟောပါဠိတော်မှာတက်ရိုက်မပါတော့လည်းပဲရှိလူကြီးများကဒါဟာအပြစ်မရှိဘူးကုသိုလ်တိုးပွားကြောင့်ဖြစ်တယ်ဆိုပြီးတော့တည်ထွင်ခဲ့တဲ့အရှင်အလားတစ်ခုလို့အဲ့ဒါဒီအရှင်အလားဟာအခုခေတ်မှထွင်တာမဟုတ်ဘူးရှိကြတဲ့ကသူဗမာပြည်မှာရှိကြတဲ့ကရှိခဲ့တယ်ဆိုတဲ့အထောက်အထားတစ်ခုပေါ့အဲစာပေအနေနဲ့အထောက်အထားဆိုရင်အခုပြောတဲ့ဝိညာဉ်လင်္ကာရတီကားဆိုတဲ့ကျမ်းဂန်မှာဆရာတော်ဖျားကြီးရေးထားတာကောင်းပြီဖခင်အနေကစားတင်တဲ့ခါကျတော့လူတွေကမေးတယ်ဒီလိုလိုဘာလုပ်ရမလို့ဖခင်ဆိုတော့အမှန်ကတော့ရှင်းရှင်းပြောတော့ဘာမှမလိုဘူးလို့ပြောမှာဖခင်ဆင်းလို့ရှိရင်ပြီးတာပဲပေါ့ဟုတ်လားဖခင်ဆင်းလို့အနေကစားတင်တယ်ဒါမဲ့လို့မြတ်စွာဘုရားဆင်းသူကိုအနေကစားတင်ပေဆိုတော့ဒီကတော့ခရောင်းတိုင်းတို့အမွေးတိုင်းတို့ပန်းတို့ရေချမ်းတို့ဒါတွေကတော့ရှိဖို့ကောင်းတယ်ပေါ့နော်ပြီးတော့အဲ့ဒီဘုရားအနေကစားတင်တဲ့ခါကျတော့ဟိုပေါက်ပေါက်လှုပ်ထားတာရှိတယ်အဲ့ဒီပေါက်ပေါက်ရှင်းနေချထားပြီးတော့ဘုန်းကြီးတွေကဘုရားအနေကစားတင်ပြီးအဲ့ဒီပေါက်ပေါက်ပန်းနဲ့ဘုရားကိုဒီလိုပြစ်ပြီးတော့ပူဇော်တယ်နော်ဒါလည်းမြတ်စွာဘုရားကိုပူဇော်တာတစ်မျိုးပေါ့လေအဲ့ဒီလိုလှုပ်တယ်ဒါကြောင့်မို့အဲဒီနိုင်ငံကျတော့ဟာမင်းတို့ပေါ့ပကောင်းလေးပါလေးရှိအောင်လှုပ်ထားလို့လူပြောရတာအဲဒါလေးမပါလည်းပဲဖြစ်တာပါပဲဒါပဲလို့ဒီလိုဝေးဝေးဆာဆာနဲ့ခန့်ဟိုပြည့်ပြည့်စုံစုံလှုပ်တော့လည်းပဲမိမိစိတ်ပူပြီးတော့ကြည်နုတယ်ပူပြီးတော့သရတရားဖြစ်တယ်အဲ့ဒီအခါမှာဘုန်းကြီးများရွတ်တဲ့ဂါထာနော်ပထမပါတော့အနိကဇာတိတန်တာရံတန္တာဝိတံအနိပိတံအစရှိတဲ့ခြင်းရွတ်တယ်အဲ့ဒီအနိကဇာတိတန်တာရံအစရှိတဲ့ဂါထာကဥဒံဂါထာလို့ခေါ်တယ်မြတ်စွာဘုရားဘုရားဖြစ်ပြီးပြီးရင်ကျူးရင်တဲ့ဂါထာအဲ့တော့ဒီနေရာမှာကျမ်းဂန်မှာအဆိုနှစ်မျိုးရှိတယ်အစိုးတမျိုးကတော့မြတ်စွာဘုရားကဒီဂါထာတွေကိုနှုတ်ကထုတ်ပြီးတော့ရွတ်တာမဟုတ်ဘူးစိတ်တော်ထဲမှာပဲဖြစ်လာတဲ့ဂါထာစိတ်နဲ့ပဲဆင်ခြင်တဲ့ဂါထာလို့ဒီလိုအစိုးတမျိုးရှိအစိုးတမျိုးကတော့လည်းပဲနှုတ်နဲ့ရွတ်ဆုံးပြီးတော့ဥဒန်းကျူးတဲ့ဂါထာလို့ဒီလိုအစိုးတမျိုးရှိတယ်အဲဘာပဲဖြစ်ဖြစ်ဒီဟာကိုပဲမြတ်စွာဘုရားရဲ့ပထမဆုံးစကားလို့ဒီလိုပဲသတ်မှတ်တာလေဘုရားမြတ်စွာဘုရားဖြစ်ပြီးပထမဆုံးပြောတဲ့စကားပေါ့အဲ့ဒီအဲဥဒန်းကျူးတဲ့ဂါထာဥဒန်းဂါထာလို့ခေါ်တယ်အဲ့ဒီဥဒန်းဂါထာရဲ့အဓိပ္ပာယ်ကပါလဲဆိုတော့အဖန်ဖန်ပဋိသင်္ဍေနေရခြင်းသည်ဆင်းရဲလှစွာသောကြောင့်ခန္ဓာအိမ်ကိုဆောက်လုပ်တတ်သူတဏှာလက်သမားကိုရှာသောငါသည်ထိုတဏှာလက်သမားကိုမြင်နိုင်သောဉာဏ်ကိုမရသေးသဖြင့်ဘဝများစွာတန်ត្រာပတ်လုံးကျင်လည်ခဲ့ရလေသည်နားလည်ကြလားဟမ်မြတ်စွာဘုရားဟာကဆုံလာပြီနေ့ညမှာဗောဓိပင်အောက်မှာထိုင်ပြီးတော့တင်မြင်ခွေးထိုင်ပြီးတော့ငါဘုရားမဖြစ်တည်းမြတ်ဒီတင်မြင်ခွေးမဖြစ်ဘူးဆိုပြီးတော့စွဲကောင်းကောင်းနဲ့ပေါ့တရားကျင့်တော်မူအဲ့လိုတရားကျင့်တဲ့အတွက်ကြောင့်မို့အာနာပါနဒီကမ္မထံလေးအားထုတ်ပြီးတော့ပထမဇန်ဒုတိယဇန်တတိယဇန်ပုဋ္ဌဇန်စသဖြင့်ဇန်နေအစဉ်စဉ်ရဇန်နေအစဉ်စဉ်ရပြီးတော့ပထမယံမှာပုပ္ပိနိဝါဒဉာဏ်လို့ခေါ်တဲ့ရှင်းဟောင်းဘဝတွေအလုံးကိုအောက်မိတ်နိုင်တဲ့ဉာဏ်ကိုရတော်မူတယ်မိသိမယံဆိုတဲ့အလေတန်းကောင်ယံမှာဒီဒိဗ္ဗစကုလို့လည်းခေါ်တဲ့တတ္တဝါတွေတဘဝကတည်ပြီးတော့တဘဝဖြစ်နေကြတာဒီအဲ့ဒီလိုဖြစ်ကြတာရဲ့ญาတိဟာလည်းပဲမိမိတို့ကံအားလျော်စွာဖြစ်နေကြတာကောင်းတဲ့ကံပြုတ်ွက်တဲ့ပုဂ္ဂိုလ်ကကောင်းတဲ့ဘဝမှာဖြစ်တယ်မကောင်းတဲ့ကံပြုတ်တဲ့ပုဂ္ဂိုလ်ကမကောင်းတဲ့ဘဝမှာဖြစ်တယ်လို့ဒီလိုမြင်တဲ့ဉာဏ်ကို ရတော်မူတယ်ဒါကမိစိမယံလို့ခေါ်တဲ့တန်းကောင်ယံမှာအဲ့ဒီဟိုဘက်လွန်သွားလို့မိုးတော်ယံလို့ခေါ်တဲ့တတ္တယယံရောက်တဲ့ခါကျတော့မြတ်စွာဘုရားအဲ့တော့ဘုရားမဖြစ်သေးဘူးပေါ့လေမြတ်စွာဘုရားအလောင်းဟာပဋိစ္စသမုပ္ပါဒ်ကိုအပြန်ပြန်အလှန်လှန်ဆင်ခြင်တော်မူပြီးတော့အဲ့ဒီပဋိစ္စသမုပ္ပါဒ်ထဲမှာပါတဲ့အင်္ဂါလို့ခေါ်တဲ့အဝိဇ္ဇာသင်္ခါရဝိညာဉ်စသည်ကိုတစ်ခုစီတစ်ခုစီပေါ်မှာအနိစ္စဒုက္ခအနတ္တဆိုတဲ့ဝိပဿနာရှုတော်မူတယ်အဲ့ဒီလိုဝိပဿနာရှုတဲ့အဆုံးမှာအာယုံလည်းတက်ရောဖျားလည်းဖြစ်ရောဖျားဖြစ်သွားတဲ့အခါကျတော့ကိလေသာတွေအလုံးကုန်သွားပြီနော်မြတ်စွာဘုရားရဲ့စိတ်တော်ထဲမှာမကောင်းတဲ့သဘောတရားဆိုလို့ဘာမှမရှိတော့ဘူးကိလေသာအလုံးကုန်သွားပြီအဲ့ဒီလိုကိလေသာအလုံးကုန်သွားရင်ကိလေသာတွေကဒီလိုလဲဆိုတော့အချုပ်အနှောင်တစ်ခုခုခံနေရတဲ့ပုဂ္ဂိုလ်ဟာအချုပ်အနှောင်ကလွတ်လိုက်တဲ့အခါမှာဝန်တာတယ်လို့။နော်ထောင်ကျနေတဲ့လူထောင်ကလွတ်တဲ့အခါဝန်တာတယ်လို့ပဲ။တန္တရာဆိုတဲ့ထောင်ကြီးထဲမှာကျနေရကနေပြီးတော့အဲဒီနေ့ကစပြီးဒီအချိန်ကစပြီးတော့ငါကတော့ဒီတန္တရာဆက်ထောင်ကြီးကလွတ်ပြီးနောက်ထပ်အဲဘဝဆိုတာငါမှမရှိတော့ဘူးဘဝမရှိတော့ဘူးဆိုရင်ဆင်းရဲမရှိတော့ဘူးပေါ့။အေးအဲ့ဒီလိုဆင်ကျင်မိပြီးတော့ဝန်မြောက်ဝန်တာဖြစ်လွတ်တော့ကိုမိမိစိတ်နှလုံးထဲမှာမျိုးသိမ့်မထမ်းနိုင်လို့အန်ထွက်လာတဲ့စကားမျိုးကိုဥဒန်းလို့ခေါ်ဥဒန်းကျူတဲ့ဆာမန်တော့မျိုးမထမ်းနိုင်လို့ပွင့်အန်ထွက်လာတဲ့စကားကိုဥဒန်းခေါ်တာအဲ့ဒီဥဒန်းကျူတယ်အဲ့ဒီဥဒန်းမှာအခုပြောတဲ့ခဏခဏနော်အဖန်ဖန်ပဋိသင်္ဍိနေရခြင်းဟာတဲ့ဆင်းရဲလှတယ်တဲ့ဘဝတစ်ခုတစ်ခုဖြစ်ရတယ်ဆိုတာလူဘဝပဲဖြစ်ဖြစ်နတ်ဘဝပဲဖြစ်ဖြစ်နောက်ဆုံးဗြဟ္မာဘဝဖြစ်တော့မှဆင်းရဲဆိုတာကတော့ရှိသေးတာပဲလူဘဝမှာဆင်းရဲရှိတယ်ဆိုတာတော့ပြောစရာမလိုဘူး။နတ်ဘဝမှာလည်းလူဘဝလောက်ဆင်းရဲမရှိပေမဲ့လို့ဒီနေ့သိရတဲ့ဆင်းရဲကတော့ရှိတာပဲ။ဗြဟ္မဘဝမှာလည်းရှိတာပဲ။အကယ်၍များအပင်ငရဲကြတယ်ဆိုရင်ဆင်းရဲပါတခါတည်းကိုကြောင်းဆန်နေအောင်ရှိတယ်။အဲ့တော့ပရိသန်နေထက်ခါထက်ခါနေနေရတယ်ဆိုတာဆင်းရဲတဲ့သဘောတရားကြီးတစ်ခုပဲတဲ့။အဲ့တော့ငါဟာဒီခန္ဓာအိမ်ကိုဆောက်လုပ်တတ်တဲ့တဏှာလက်သမားကိုငါလိုက်ရှာနေတယ်တဲ့ဆိုလိုတာကတော့ဒီဆင်းရဲဆိုတာဒီခန္ဓာကိုယ်ကြီးရနေလို့ဆင်းရဲတယ်။ဒီခန္ဓာကိုယ်ကြီးရနေလို့ဆင်းရဲရင်ဆင်းရဲတာကိုမကြိုက်ဘူးဆိုရင်ဒီခန္ဓာကိုယ်ကြီးကိုမရအောင်လုပ်အောင်ခန္ဓာကိုယ်ကြီးနောက်ထပ်မဖြစ်အောင်လုပ်အောင်ဒီခန္ဓာကိုယ်ကြီးနောက်ထပ်မဖြစ်အောင်လုပ်ဖို့ကခန္ဓာကိုယ်လုတ်တယ်လူဘူးလူလဲဆိုတာပထမသိရမယ်။အဲ့ဒီခန္ဓာကိုယ်လုတ်တတ်တဲ့လူကိုတတ်နိုင်မှဟုတ်လားနောက်ထပ်ခန္ဓာကိုယ်မဖြစ်မှာ။ဆိုဒီခန္ဓာကိုယ်ကိုဘူးခန္ဓာကိုယ်ဆိုအမှန်တော့ဘဝတန်ត្រာကြီးကိုပဲဆိုလို့ရတယ်။အဲ့ဒါကိုလုတ်တဲ့လူကဘူးလဲဆိုတာတဏှာတဲ့သူ့ကိုလက်သမားဆိုတဲ့တင်လက်သမားလို့တင်စားပြီးတော့မြတ်စွာဘုရားခေါ်ထားအဲ့ဒီတဏှာလက်သမားကိုငါလိုက်ရှာနေတာတဲ့ဒါမတွေ့ဘူးတဲ့နော်အဲ့ဒီတဏှာလက်သမားကိုညင်နေတဲ့ညံကိုမရသေးတဲ့အတွက်ကြောင့်မို့တဲ့ညင်နေတဲ့ညံကိုမရသေးဘူးဆိုတာအမှန်ကတော့သူ့ကိုပယ်တတ်နိုင်တဲ့ညံကိုမရသေးတဲ့အတွက်ကြောင့်မို့တဘွားကတဘွားအချင်းလဲခဲ့ရတယ်အကယ်၍သာသူ့ကိုမြင်ပြီးတော့ပယ်တတ်နိုင်တဲ့ဉာဏ်ကိုရရင်နောက်ထပ်ဘဝတွေဖြစ်တော့မှာမဟုတ်ဘူးအခုသူ့ကိုမတွေ့ခဲ့တဲ့အတွက်ကြောင့်မို့အဲနေ့ကငါမတွေ့ခဲ့တဲ့အတွက်ကြောင့်မို့ဆိုတော့ငါဟာဘဝမောများစွာနော်ကျင်လေခဲ့ရတယ်တဲ့ခန္ဓာအင်းကိုဆောက်လုတတ်တော့ဟေတဏလက်သမားမြတ်စွာဘုရားဒီခါတော့ကျိန်းတော့တယ်နော်ဟေတဏလက်သမားလည်းမင်းခန္ဓာအင်းကိုဆောက်လုတတ်တဲ့တဏလက်သမားငါဒီတင့်ကိုပညာမျက်စိဖြင့်ယခုမြင်အပ်ပြီနေ့ကငါမြင်ပြီတဲ့မြင်နေစာမြင်ုံတက်တဲ့ဟိုမြင်ပြီးတော့ပယ်တက်ပြီးပြီလို့ဆိုတော့ခန္ဓာအင်းကိုနောက်တစ်ဖန်သင်ဆောက်လို့ရတော့မြင်မဟုတ်ဟမ်နေငါနဲ့ပတ်သက်ပြီးတော့နေခန္ဓာအင်းမဆောက်လို့နိုင်တော့ဘူးဆောက်လို့ဟိုမရှိတော့ဘူးဘာလို့ငါတတ်ပြီးပေါ့လေသင်ဒီသင်ဤကိလေသာဒီကုသောအချင်းယနေအာလုံးတို့ကိုငါချိုးဖြစ်အပ်ပြီးတဲ့အချင်းယနေဆိုတာအပေါ်ရှိတဲ့ဘာခေါ်လဲဒိုင်းတို့မြားတို့ဘာတို့ကိုလဲအချင်းယနေလို့ခေါ်တယ်နော်အင်းရဲ့အပစ္စည်းပေါ့လေအဲ့အဲ့ဒါကိုလည်းငါဖြက်ပြီးကိလေသာဆိုတဲ့အဲ့ဒီကိလေသာကိုအဲ့ဒါတွေနဲ့နှိုင်းထားတယ်ဖြက်ပြီးပြီးတဲ့အဝိဇ္ဇာဒီဟုသောအိမ်ဤအထုပ်ကိုဖြက်စီရပြီးတဲ့အိမ်တို့တချို့အိမ်မှာဆိုထိတ်ပါပင်နကုန်လေးတွေရှိတယ်ပေါ့ဟုတ်လားပြတ်တက်တယ်ပါလို့ထိတ်ရှိတယ်အဲ့ဒီထိတ်အဝိဇ္ဇာကိုအဲ့ဒီထိတ်နဲ့မှိုင်းအဲနှိုင်းပြီးတော့မြတ်စွာဘုရားကဟောထားတယ်အဲ့ဒါအဝိဇ္ဇာဆိုတဲ့အိမ်အထုပ်ကိုလည်းငါဖြက်စီပြီးပြီးတဲ့ငါဤစိတ်သည်ပြုပြင်ခြင်းကင်းရာနိဗ္ဗာန်သို့ရောက်ပြီးနိဗ္ဗာန်ကိုအာယုံပြုပြီးတော့နေနိုင်သွားပြီနိဗ္ဗာန်ကိုအာယုံပြုပြီးတော့နေနိုင်သွားရင်ဒါနိဗ္ဗာန်ကိုရောက်နေတယ်လို့ပဲဆိုရ တကယ်နိဗ္ဗာန်ရောက်သွားတယ်လို့တော့မဟုတ်ဘူးပေါ့ဒါမှမဟုတ်နိဗ္ဗာန်ကိုအာရုံပြုစိတ်မြတ်စွာဘုရားရဲ့စိတ်တော်ကနိဗ္ဗာန်ကိုအာရုံပြုပြီးတော့နေရတဲ့ဆိုရင်နိဗ္ဗာန်ထဲမှာစိတ်ရောက်နေတဲ့အကြောင်းပေါ့နိဗ္ဗာန်ရောက်နေတယ်လို့ဆိုရတယ်ဒါကြောင့်မို့ငါဤစိတ်ဒီပြုပြင်ခြင်းကင်းရာနိဗ္ဗာန်သို့ရောက်ပြီတဏှာကုံရာကုံကြောင့်အရတဖူကုံငါရပြီအဲ့ဒါအရတဖူဆိုတဲ့သဘောတရားတရားဓုကိုငါရပြီရတဲ့အတွက်ကြောင့်မို့ကိလေသာတွေကုံသွားပြီကိလေသာတွေကုံသွားတဲ့အတွက်ကြောင့်မို့နောက်ထခန္ဓာအိမ်မရှိတော့ဘူးနောက်ထခန္ဓာအိမ်မရှိတော့ဘူးဆိုရင်နောက်ထဘဝတန်ត្រာဆိုတာငါမှမရှိတော့ဘူးဒီဆင်းရဲဒုက္ခအမျိုးမျိုးပင်လဲဝေးနေတဲ့တန္တရာကြီးကငါတော့လွတ်ပြီလို့ဒီလိုမိမိရဲ့တန္တရာမှာလွတ်မြောက်ပုံကိုဆင်ခြင်မိပြီးတော့ရသဖျားဝန်တာလုံးလို့ဒီစကားနော်စိတ်ထဲမှာပဲဆိုတယ်ပြောပြောပါဇက်ကထုတ်ဆိုတယ်ပြောပြောရွတ်ဆိုမိတယ်ပေါ့အဲဒီဒါကိုဥဒန်းဂါထာလို့ခေါ်တာဒီဥဒန်းဂါထာကိုရွတ်ပြီးတော့ဆရာတော်များကရသဖျားကိုဖူးဆော်တယ်အဲ့ဒီဟာကိုပဲအနိကစားတင်တယ်လို့ခေါ်တယ်နော်အဲ့တော့အဲ့ဒီဂါထာကိုရွတ်ပြီးတဲ့နောက်တခါဆက်ပြီးတော့တခြားရွတ်တာလေးတွေရှိသေးတယ်ဒါကဘာလဲဆိုတော့ခုနပြောခဲ့တယ်အဲဘုရားဖြစ်ခံဤမှာပဋိစ္စသမုပ္ပသဘောတရားကိုမြတ်စွာဘုရားအလောင်းဆင်ခြင်တော်မူတယ်ဆင်ခြင်တော်မူရုံမဟုတ်ဘူးအဲ့ဒီအာပဋိစ္စသမုပ္ပအင်္ဂါတစ်ပါးတစ်ပါးပေါ်မှာအနိစ္စဒုက္ခအနတ္တတင်ပြီးတော့သုံးတတ်တော်မူရဝိပဿနာရှုတော်မူအဲ့ဒီနောက်ဘုရားဖြစ်ဘုရားဖြစ်ပြီးတဲ့နောက်လည်းပဲဘောရိပင်အောက်မှာထိုင်တော်မူနေတဲ့အချိန်မှာလည်းပဲဒီပဋိစ္စသမုပ္ပါကိုပဲအနုလုံပတိလုံဆင်ခြင်တော်မူနေပြန်တယ်အဲ့ဒါကြောင့်မို့ဒီဥဒန်းဂါထာကိုရွတ်ပြီးတဲ့နောက်အဲ့ဒီမြတ်စွာဘုရားဆင်ခြင်တော်မူခဲ့တဲ့ပဋိစ္စသမုပ္ပါအနုလုံပတိလုံကိုတခါရွတ်ပြီးတော့ပူဇော်ရပြန်တယ်နော်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏအစရှိသဖြင့်ပဋိစ္စသမုပ္ပါအနုလုံပတိလုံရွတ်ပြီးတော့တခါပူဇော်ကြပြန်တယ်အဲ့တော့ပဋိစ္စသမုပ္ပါတရားဆိုတာလည်းပဲအလွန်လေးနက်တဲ့တရားတော်မြတ်ဒီမြတ်စွာဘုရားရဲ့တရားမှာသာဒီသဘောတရားမျိုးကိုတွေ့နိုင်တယ်တခြားဘာသာမှာဒီလိုသဘောတရားမျိုးဒီလိုတရားမျိုးမတွေ့ရဘူးဒီအလွန်ယုတ်တိတန်တဲ့တရားတော်အကြောင်းအကျိုးဆက်သွယ်ပြီးတော့ဒါဘာမှဆိုဖြစ်ပေါ်လာရတယ်အကြောင်းမရှိဘဲနဲ့ဖြစ်တယ်လို့ဘာမှမရှိဘူးအကြောင်းဆိုရမှာလည်းပဲဖြန့်စင်းခြင်းကြီးကဖြန့်စင်းတယ်ဆိုတဲ့အကြောင်းမျိုးမဟုတ်ဘဲနဲ့သူ့တဘာဝယုတ်ဘောတရားနံဘောတရားသူ့တဘာဝအလျောက်ဖြစ်တဲ့အကြောင်းတရားအဲ့ဒီအကြောင်းတရားကိုအစွဲပြုပြီးတော့အကျိုးတရားတွေဟိုအကျိုးတရားတွေဖြစ်တယ်လို့ဒီလိုဟောထားတဲ့တရားပရိစ္ဆသမုပ္ပါအဲ့ဒီပရိစ္ဆသမုပ္ပါတရားကိုအနုလုံအားဖြင့်၎င်းဒါကအဖြစ်အားဖြင့်၎င်းပฏิလုံအားဖြင့်၎င်းဒါကအပြစ်အားဖြင့်၎င်းအပြစ်ဆိုတာဒါဒီအချုပ်ချုပ်ငိမ့်သွားတဲ့သဘောအားဖြင့်၎င်းဆင်ញင်တယ်ဒါကိုအနုလုံပฏิလုံဆင်ញင်တယ်လို့ခေါ်တယ်အဲ့တော့ပရိစ္ဆသမုပ္ပါမှာအနုလုံပฏิလုံဆိုတာဟာအခုရိုးရိုးနားလည်နေတဲ့အနုလုံပฏิလုံနဲ့မတူဘူးအဲ့ဒါနားလည်နားတတိထားရမယ်ဒါအရင်လည်းပြောခဲ့ပြီပရိစ္ဆသမုပ္ပါတော်ကလည်းပြောခဲ့ပြီအထင်တယ်အခုများသောအားဖြင့်နားလည်နေတဲ့အနုလုံပฏิလုံကဆိုတော့တိကနေ30ထိအောင်သွား30ရက်30ရက်နေပြီးတော့တိပြန်လာရင်ဒါအနုလုံပฏิလုံလို့ခေါ်ရမှာလားနော်အဲတိကနေ30ထိအောင်သွားလဲ30ရက်တိပြောင်းပြန်လာရင်ဒီလိုအခုပฏิစ္စသမုပ္ပါအနုလုံပฏิလုံကဒီလိုမဟုတ်ဘူးအဖြစ်နဲ့ပတ်သက်ပြီးတော့ဆင်ခြင်တာကိုအနုလုံအဖြစ်ဆင်ခြင်လို့ခေါ်တယ်အဝိဇ္ဇာကိုအကြောင်းပြုပြီးတော့သင်္ခါရတွေဖြစ်ပေါ်တယ်သင်္ခါရတွေအကြောင်းပြုပြီးတော့ဝိညာဉ်ဆိုတာဖြစ်ပေါ်တယ်ဝိညာဉ်ကိုအကြောင်းပြုပြီးတော့နာယုတ်ဖြစ်ပေါ်တယ်စသဖြင့်ဒီလိုအဖြစ်ဆင်ခြင်သွားတာကိုအနုလုံလို့ခေါ်တယ်အဝိဇ္ဇာအကျွမ်းမဲ့ချုပ်တဲ့အတွက်ကြောင့်မို့သင်္ခါရတွေချုပ်တယ်သင်္ခါရတွေချုပ်တဲ့အတွက်ကြောင့်မို့ဝိညာဉ်ချုပ်တယ်ဝိညာဉ်ချုပ်တဲ့အတွက်ကြောင့်မို့နာယုတ်ချုပ်တယ်လို့အဲ့ဒီလိုအချုပ်နဲ့ဆင်ခြင်သွားတာကိုပฏิလုံအဖြစ်ဆင်ခြင်တယ်လို့ခေါ်တယ်အဲ့ဒီပရိသတ်သမုပ္ပါအနုလုံပฏิလုံအဖြစ်ဆင်ခြင်မြတ်စွာဘုရားဆင်ခြင်တော်မူခဲ့တဲ့တရားကိုတခါရွတ်ဖတ်ပြီးတော့မြတ်စွာဘုရားရဲ့အခုဆင်းသူကိုပူဇော်ကြပြန်တယ်အဲ့ဒီပရိစ္ဆသမုပ္ပါအနုလုံပฏิလုံဆင်ခြင်ပြီးတဲ့အခါမှာကဂါထာလေးတွေရှိသေးတယ်ယထာဟဝေပါတုဘဝန္တိဓမ္မာစသဖြင့် အဲ့ဒီဂါထာတွေကဘာကိုဆိုလိုတယ်ဘာကိုဆိုလိုတယ်ဆိုတော့ကိလေသာကိုပူပန်စေတတ်သောလုံလံရှိသောမကောင်းမှုကိုရှို့မြိုက်တတ်သောမကောင်းမှုကိုအပပိပြီးသောယဟန္တာအားဗောဓိပက္ခိယ139ပါးတို့သည်အကျင့်အခါ၌စင်စစ်ထင်ရှားဖြစ်ပေါ်ကုန်၏ထိုအခါ၌အကြောင်းနှင့်တကွဖြစ်သောပဋိစ္စသမုပ္ပါဒ်တရားကိုအပြားအချင်းသိသောကြောင့်ထိုယဟန္တာအားယုံမှားခြင်းအလုံးတို့သည်ကင်းကြောက်ကုန်၏ဒါစာတကားကြီးတယ်ဆိုလိုတာကတော့လုံးလဝိရိယဆိုတာဟိုပူပန်စေတတ်တဲ့တရားလို့ဒီလိုစာမှာဆိုတယ်လုံးလဝိရိယရှိရင်ကိလေသာမဖြစ်ဘူးဆိုကိလေသာတွေကိုလုံးလဝိရိယကဝိရိယကရှုပ်မီးနဲ့ရှုပ်ပြစ်နေတယ်လို့ဆိုဖြစ်တယ်ဒါကြောင့်မို့ကိလေသာကိုကိလေသာကိုပူပန်စေတတ်သောလုံးလလို့ဒီလိုဆိုတယ်မကောင်းမှုကိုရှုမြိုက်တတ်တယ်ဆိုတာလည်းပဲမကောင်းမှုတွေစိတ်ထဲမှာမရှိအောင်ပယ်ထားတဲ့ပုဂ္ဂိုလ်ပေါ့မကောင်းမှုကိုအပပြုတ်ပြီးတယ်ဆိုတော့လည်းမကောင်းမှုကိုအဝေးပါရောက်အလုပ်ထားတယ်ဆိုတာယဟန္တာပုဂ္ဂိုလ်အဲ့ဒီယဟန္တာပုဂ္ဂိုလ်ရဲ့စိတ်ထဲမှာဗောဓိပက္ခိယ139ပါးသာတိပ္ပဌံသမဗနာအိဋ္ဌိပဣန္ဒြေဘုဘုဇိမေခင်ဆိုတဲ့တရားတွေဒီ39ပါးသောတရားတို့ဟာတဲ့သူ့ရဲ့တဏ္ဍာမှာစင်စစ်ထင်ရှားဖြစ်ပေါ်လာမယ်တဲ့အဲ့ဒီအခါမှာအကြောင်းနှင့်တကွဖြစ်တဲ့ပဋိစ္စသမုပ္ပါဒ်တရားကိုนี่အမျိုးမျိုးနဲ့တိတယ်အဲ့လိုတိတဲ့ခါကျတော့ထိုယဟန္တာဖို့မှာယုံမှားခြင်းဆိုတာလေအာလုံးပျောက်သွားတယ်တဲ့တတ္တဝါဆိုတော့ရှိတာမဟုတ်ကလားငါရှိတော့ကဖြစ်ခဲ့တာဆိုတော့ဟုတ်မှာဟုတ်ကလားနော်အနာကမှာတတ္တော်လေးဖြစ်မယ်ဆိုတော့ဟုတ်မှာဟုတ်ကလားစတယ်ဖြစ်ပေါ်လေအဲ့ဒီလိုယုံမှားမှုအမျိုးမျိုးတွေဟာလည်းပဲပျောက်သွားတော့တယ်အကျောင်းကျဆက်ဆက်ပုံကတကယ်မြင်ပြီဆိုရင်ဒါပျောက်တော့တာပေါ့တတ္တဝါဆိုတာဖန်ဆင်းတာများဖြစ်လေမလားဒါသူ့ဟာသူပဲအလိုလိုဘာမှအကြောင်းမရှိဘဲနဲ့ပေါ်လာတာများဖြစ်လေမလားစသဖြင့်စဉ်းစားတဲ့ယုံမှမှုတွေဟာတကယ်အကြောင်းအကျိုးကိုမြင်လာတဲ့အခါကျတော့ဒါတွေမရှိတော့ဘူးပျောက်သွားတယ်။ထို့တူပဲအဝိဇ္ဇာစတဲ့အကြောင်းတရားတွေကကုံညာနိဗ္ဗာန်ကိုသိသောကြောင့်ယဟန္တာအာယုံမှခြင်းအလုံးတို့ဒီကင်းပျောက်ကုန်၏။ခုနလိုပဲဒီဗောဓိပက္ခတရား39ပါးသူ့ရဲ့စိတ်ထဲမှာဖြစ်ပေါ်လာတဲ့အခါမှာနိဗ္ဗာန်ကိုအာယုံပြုတယ်နိဗ္ဗာန်အာရုံပြုတ်ပြီးတော့ဘာခေါ်လဲမတရားဖို့တရားဆိုတာဖြစ်တယ်အဲ့ဒီလိုနိဗ္ဗာန်ကိုအာရုံပြုတ်ပြီးတော့မတရားဖို့တရားဖြစ်လက်တဲ့အခါကျတော့ခொနဲ့ယုံမှားဆိုတာဒီခါအကုန်လုံးပျောက်သွားပြန်တယ်ဘာမှမရှိတော့ဘူးအဲ့ဒီလို33ဘောဓိပက္ခယတရား39ပါးမိမိတဏ္ဍာမှာထင်ရှားဖြစ်နေတဲ့အခါမှာတဲ့ကောင်းကင်ကိုတောက်ပစေသောနေမင်းသည်အမိုက်တိုက်ကိုဖျက်ဆီးလျက်ဒီနေတဲ့သူထိုယဟန္တာသည်မန်စစ်တီကိုဖြက်စီးလျက်တည်နေ၏အဲ့ဒီပုံကဟာနေကအမိုက်မှောင်ကိုဖြောက်တယ်လို့ပေါ့လေမာနရဲ့စစ်တက်ကြီးကိုဖြက်စီးတယ်ဖြက်စီးပြီးတော့နေတယ်ဆိုမာနရဲ့စစ်တက်ဖြက်စီးတယ်ဆိုတာလည်းပဲဗမာလူရှင်းရှင်းပြောရင်တော့ကိလေသာတွေကိုပယ်တာကိုပဲဆိုလိုတာပါပဲအဲ့ဒီကိလေသာတွေကိုပယ်ပြီးတဲ့ပုဂ္ဂိုလ်များကိုဖယားကိုပဲတခါတခါလဲယဟန္တာဆိုအခေါ်တော့အခေါ်အဝန်နဲ့သုံးတယ်နော်ဒါကြောင့်မို့ယဟန္တာဆိုရင်ဖယားမပါဘူးလို့ဒီလိုမထင်နဲ့ယဟန္တာဆိုတာဖယားမြတ်စွာဘုရားဖယားဂုဏ်တော်ကိုးပါးတဲ့မှာအရဟံဆိုပါတယ်မဟုတ်လားအဲ့ဒီအရဟံဆိုတဲ့သက္ကလောကနေပြီးတော့ဗမာစကားယဟန္တာလို့ခေါ်တာအဲ့တော့မြတ်စွာဘုရားဟာအရဟန္တာဆိုတဲ့ဘွယ်ရတော်မူတဲ့အတွက်ကြောင့်ယဟန္တာဆိုရင်လည်းဟုတ်တယ်သဗ္ဗညုတ္တဉာဏ်တော်ရတော်မူတဲ့အတွက်ကြောင့်မို့ဖယားဆိုလည်းဟုတ်တယ်အဲ့ဒီလိုမြတ်စွာဘုရားကိုတော်တန်ဆင်ခြင်တော်မူခဲ့တဲ့ပဋိစ္စသမုပ္ပါအနုလုံပဋိလုံတရားနဲ့ရွတ်ပြီးတော့လည်းပဲဆရာတော်များကပူဇော်ရတယ်ဒါလည်းပဲဟိုသောတော်ကပြောလို့ဖယားအဘိသိက်ပေါ့လေနော်နောက်တစ်ခုကတော့ဗာလဲဆိုတော့အဒီယာယုတ်ပြီးတဲ့နောက်ဟေတုပစ္စယောအာရမဏပစ္စယောအစသည်အစရှိသည်ဖြင့်ပဋ္ဌံကျမ်းရဲ့အစပေါ့လေအဲ့ဒီပဋ္ဌံကျမ်းအစမာဒီကာကိုယုတ်ပြီးတော့24ပစ္စည်းကိုယုတ်ပြီးတော့လည်းပဲဆရာတော်များကပူဇော်ကြပြန်တယ်ခုနပြောခဲ့သလိုပဲမြတ်စွာဘုရားဟာဘုရားဖြစ်ပြီးတဲ့နောက်စတုထတ္တဟလို့ခေါ်တဲ့၄ခုမြောက်ယတ္တတပတ်မှာအဘိဓမ္မာ9ကျမ်းကိုဆင်ခြင်တော်မူတယ်အဘိဓမ္မာ9ကျမ်းကိုဆင်ခြင်တော်မူတဲ့အခါကျတော့ပထမ6ကျမ်းကိုဆင်ခြင်တော့ကဘာမှထူးထူးခြားခြားဖြစ်ပေါ်တာမတွေ့ရဘူးသို့တော့ခ ုနှစ်ခုမြောက်ဖြစ်တဲ့ပဋ္ဌာန်းချမ်းကိုဆင်ခြင်တဲ့အခါမှာမြတ်စွာဘုရားရဲ့ခန္ဓာကိုယ်ကရောင်ကြီးတော်တွေထွက်တယ်။ရောင်ကြီးတော်တွေထွက်ပြီးတော့ဒီရောင်ကြီးတော်တွေဟာစက်ကြဝလာအနှံ့ပြန့်သွားတယ်နော်။အဲ့တော့ရှေ့၆ချမ်းဆင်ခြင်တော့ကရောင်ကြီးတော်မထွက်ဘဲနဲ့ပဋ္ဌာန်းချမ်းကိုဆင်ခြင်တဲ့အခါကျမှဘာကြောင့်ရောင်ကြီးတော်တွေထွက်ရတာလဲဆိုတော့မြတ်စွာဘုရားရဲ့ဉာဏ်တော်ကအလွန်ကြီးကျယ်တယ်။တပ္ပိညုတ္တဉာဏ်ဆိုတာသိရာရှိသမျှအလုံးပေါ့လေ။ဘာမှမကြံအောင်သိနိုင်တဲ့ဉာဏ်မျိုးကိုတပ္ပိညုတ္တဉာဏ်လို့ခေါ်တယ်။သိခြင်းရင်မြတ်စွာဘုရားကိုသိနိုင်တာကြီးပဲမသိမြတ်စွာဘုရားမသိနိုင်တဲ့တရားရယ်လို့မရှိဘူး။နော်မသိနိုင်တဲ့သဘောတရားမရှိဘူး။အဲ့ဒီလိုဉာဏ်မျိုးကိုတပ္ပိညုတ္တဉာဏ်လို့ခေါ်တယ်။အဲ့တပ္ပိညုတ္တဉာဏ်ဆိုတာအလွန်ကြီးကျယ်တယ်။အဲ့တော့အလွန်ကြီးကျယ်တဲ့တပ္ပိညုတ္တဉာဏ်နဲ့ဆင်ခြင်လိုက်တဲ့အခါမှာသုံးဖို့တတ်ဝင်လိုက်တဲ့အခါမှာရှေ့၆ချမ်းကတိမ့်နေတယ်။တပ္ပိညုတ္တဉာဏ်ကြီးသလောက်သူတို့ကဘာခေါ်မလဲ။မကြေဝန်းဘူးပေါ့လေ။အဲ့ဒီလိုဖြစ်တော့တပ္ပိညုတ္တဉာဏ်တော်ကဒီကျက်စားရတာ၊ကွန်မြူရတာ၊ဆင်ခြင်ရတာမှာအာမရသာခွန်လေအရာပါရမရှိဘူးဟိုသမုဒ္ဒရာတရားဝေလာငါးကြီးကိုဖမ်းပြီးတော့ရေခံနဲ့ဆက်ထားတာမျိုးလို့ဖြစ်နေဒီငါးကြီးလွတ်လွတ်လပ်လပ်သူမသွားနိုင်ဘူးဒီသာခွန်လေရေခံအတွင်းလောက်ပဲသူလှည့်လည်နေနိုင်တယ်ပေါ့လေအဲပဋ္ဌာန်းချမ်းဆိုတာကတော့အလွန်ကျယ်ဝန်းတယ်ရှေ့၆ချမ်းနဲ့ပဋ္ဌာန်းချမ်းနဲ့ဆိုပဋ္ဌာန်းချမ်းတော့မပုံများလည်းအောင်မထင်ဘူးအခုသတ္တသင်္ကနာမူနဲ့အဘိဓမ္မာကျမ်းပေါင်း12အုပ်ရှိတယ်12အုပ်မှာပဋ္ဌာန်းကျမ်းက5အုပ်တောင်ရှိတယ်5အုပ်ဆိုရင်လည်းပဋ္ဌာန်းကျမ်း5အုပ်ကအထူးကြီး5အုပ်ဟာရှေ့ကျမ်းတွေကတချို့ကျမ်းဆိုပါပါလေးရတော့သိသေးလေးအဲအလွန်ကျယ်ဝန်းတယ်ဒါကကျမ်းစာအနေနဲ့ဒါပြောတာတရားအနေနဲ့ကျတော့ဒီတဲ့အများကြီးကျယ်ဝန်းသွားတယ်အဲ့ဒီလိုကျယ်ဝန်းတဲ့ပဋ္ဌာန်းကျမ်းကိုမြတ်စွာဘုရားဆင်ခြင်တော်မူရတဲ့ခါကျတော့မြတ်စွာဘုရားရဲ့တပ္ပိညုတ္တဉာဏ်တော်ကလည်းပဲအားရှိသလောက်ကိုမျိုးလို့ရဆင်ခြင်လို့ရဒီပဋ္ဌာန်းကျမ်းကျင့်ဝန်းသလောက်မြတ်စွာဘုရားရဲ့တပ္ပိညုတ္တဉာဏ်တော်ကကျက်ဆန်းနိုင်တယ်မြတ်စွာဘုရားရဲ့တပ္ပိညုတ္တဉာဏ်တော်ကျက်ဆန်းနိုင်သလောက်ပဋ္ဌာန်းကျမ်းကလည်းကျင့်ဝန်းတယ်ဆိုတော့ခုနဝီလာငါးကြီးကိုသမုဒ္ဒရာထဲပြန်လွှတ်ပေးလိုက်တယ်ပေါ့သူတိတ်ကြောမျိုးသွားပြီပျော်သွားပြီသူတဘောရှိတမောရရဲမှာသွာလာလို့ကုလို့ရသွားပြီပေါ့လေအဲဒီလိုပဲမြတ်စွာဘုရားရဲ့တန်ပြင်းညတ်ညံတော်လည်းပဲအလိုတော်ရှိတိုင်းဆင်ခြင်နိုင်သွားပြီဆင်ခြင်လို့ရသွားပြီအဲဒီလိုဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားရဲ့စိတ်ဓာတ်အလွန်ကြည်လင်တယ်ပေါ့ဗမာလိုတော့ပျော်တော့ပေါ့လေဝန်းတာတော့ပေါ့အဲဒီလိုဖြစ်တဲ့အတွက်ကြောင့်မို့အဲဒီစိတ်ဓာတ်ရဲ့မှီယာဖြစ်တဲ့နှလုံးကလည်းပဲကြည်လင်သွားတယ်အဲ့ဒီနှလုံးသားကြည်လင်တဲ့တခါကျတော့အဲ့ဒီနှလုံးသားရဲ့ဘဝဉာဏ်မှာရှိတဲ့ရုပ်တရားတွေကတခါကြည်လင်မြန်တယ်။အဲ့ဒီလိုကြည်လင်လာတဲ့ခါကျတော့အဲ့ဒီအကနေပြီးတော့ရောင်ကြည်တော်တွေထွက်လာတယ်။နော်မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကရောင်ကြည်တော်အယောင်ဘယ်နှမျိုးတော့6မျိုးနော်ရောင်ကြည်တော်6မျိုးထွက်လာတယ်။ပထမကဘာလဲလား။နီလတဲ့နော်နီလရောင်ကြည်တော်တဲ့။နီလဆိုပါလား။ညိုသောရောင်ကြည်တော်တဲ့။ညိုတာမဲတာဒါနဲ့တာဒါဒီခုအတူလိုပဲအဲ့တော့မျက်လုံးမှာနဲ့တဲ့နေရာရှိတယ်နော်ညိုတဲ့နဲ့တဲ့နေရာရှိတယ်သံပင်ညိုတဲ့ညိုတာရှိတယ်အဲ့ဒီနေရာတွေကနေပြီးတော့ညိုသောရောင်ကြီးတော်တွေထွက်တယ်ပြီးတော့နောက်တစ်ခုကဘာလဲနီလာပြီးတော့ပီတနော်သူအစင်နှမ်းသွားကြအောင်ပီတဆိုတာကအဝါဝါသောရောင်ကြီးတော်တွေထွက်တယ်မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကဟိုဝါတဲ့အဆင်းရှိတယ်လို့ရွှေအဆင်းပေါ့လေဝါတဲ့အဆင်းရှိတယ်လို့ဆိုတာအဲတော့အဲ့လိုဝါတဲ့ကြောင့်ကြည်တော်ရိမြတ်သဗ္ဗရဲ့အရေးကနေပြီးတော့ထွက်မှာပေါ့လေပြီးတော့နီလာပီတာပြီးတော့ပါလို့လောဟိတနီသောကြောင့်ကြည်တော်တွေးပေါ့မြတ်သဗ္ဗရဲ့တွေးလို့ဟမ်အကျော်ကြီးပေါ့လေအဲ့ဒီကနေပြီးတော့နီသောကြောင့်ကြည်တော်တွေထွက်တယ်နီလာပီတာလောဟိတနောက်ဆုံးပါလို့ဩဒါတဖြူသောကြောင့်ကြည်တော်တွေထွက်တယ်ညစီအဖြူတို့၊တွားအဖြူတို့နော်အယိုးအဖြူတို့အဲ့ဒီနေရာတွေကနေပြီးတော့ဖြူသောရောင်ကြော်တွေထွက်တယ် နီလပိဒလောဟိတဩဒတမင်းစိတ်ထားမင်းစိတ်ထားပါလားထမ်းခြင်းရောင်လို့ပြောတာနော်အိုလိမ္မောယုံခတ်စင်စင်အယောင်မျိုးပေါ့အဲ့ဒီအယောင်တွေထွက်တယ်နောက်ဆုံးတစ်ခုကပါလားပပ္ပတရပြူးပြူးပြက်တယ်နော်တလက်လက်နေတဲ့အယောင်လို့ဆိုတာပဲအဲတချို့ကလည်းပဲအဲပပ္ပတရအယောင်ကြီးဟာဟိုရှိကအယောင်အယောင်၅မျိုးရောနေတဲ့အယောင်ကိုပပ္ပတရလို့ခေါ်တယ်။ဒါကြောင့်မို့အခုသာသနာအလံလောက်ထားတဲ့ခါကျတော့နောက်ဆုံးအယောင်မှာအဲ့ဒီအယောင်၅မျိုးမဟုတ်ဘူးလား။သာသနာအလံသိတယ်မဟုတ်လား။နော်။အေးအဲ့ဒီအခုခေတ်သာသနာအလံမှာမျိုးအမျိုးနေရာမှာပါတွေ့ရလား။ဟမ်မှတ်မိကြလား။သာသနာအလံလည်းသိကြဘူးလားမသိရောဟမ်တို့ဗမာလေးအနေနဲ့သိရမှာဟမ်ဒီနေ့ငါလူတွေမသိရတာထားပါသူတို့ကအပြာသုံးတယ်အညိုစားဒါကိုတာသနာအလံမှာအပြာစားတွေ့ရတယ်ဘာကြောင့်လဲဆိုတော့နီလဆိုတဲ့ပါဠိတစ်ကလုံးကိုသူတို့ကဘလူးလို့ပြန်တယ်အနောက်နေကတို့ကအညိုလို့ပြန်တယ်ဘလူးကမှန်မှန်တော့မသိဘူးသူတို့လည်းမဆိုဘူးတို့လည်းမဆိုဘူးလို့ဆိုရဟမ်ဘာကြောင့်ဆိုတော့သံပင်တို့ဘာတို့ကိုနီလလို့သုံးတယ်ဟာလားမျက်စိမျက်နှာဝန်းကိုနီလလို့သုံးတော့ဒါဒီအရှိတန်းသားတွေအနေနဲ့ပြောလို့ဆိုသံပင်အပြာရောင်ပဲတော့မှဖြစ်နိုင်ညလုံးလည်းပဲအပြာရောင်မှဖြစ်ပါဟာလားသူတို့တော့ဖြစ်ဖြစ်ဒါပေမဲ့လို့တို့ပုံမှန်မှကြာညူဆိုမြင်မှုကြလားဟမ်ကြာညူကတကယ်ညူရဲ့လားအပြာကြီးနော်ပြာပြာနဲ့ကြာဝဲတို့ဗမာလည်းကြာညူခေါ်ဘူးလားခေါ်တယ်ညင်မှုကြလားညင်မှုမှာပါနော်ဗာသတိမထားရင်မမှတ်မိတာရှိရပြာက
ခဲရလို့ပြာတယ
်ဘေးရညူအဲဘေးရကိုပြာတာပါဘေးရပြ
ာ
အဲဘေးရပြာတယ်အထဲရတော့ဘာလို့အဖြူတွေဘာတွေပါတယ
်
အဲပေးပေးအယောင်ပြာတယ်ဟုတ်လား အေးပြီးတော့အောင်မဲညူဆိုတာတွေ့ဘူးကြလားညင်မှုကြလားဒီဦးတော့အညာသူတွေမဟုတ်လို့ထင်တယ်ကွာဟမ်ပကံနိုင်ဒီမှာရှိတယ်အဲ့ဒီအောင်မဲညူပန်းဆိုကြည့်လိုက်ရင်လည်းအပြာတွေဟာအေးဒါကြောင့်မို့အပြာလို့ပြန်ဘာသာပြန်တာအညူလို့ဘာသာပြန်တာငါကုလို့မမှန်တယ်လို့ဆိုရမှာပဲအဲတို့ကဗမာပြည်မှာတော့ဒါအညူလို့ပဲပြန်တယ်ဒါညူတော့ရောင်ကြီးတော့နော်ဝါတော့ရောင်ကြီးတော့ဝါတော့လည်းရွှေတော့ရောင်ကြီးတော့လို့သုံးတယ်တော်တော်ဝါတော့ရောင်ကြီးတော့နီတော့ရောင်ကြီးတော့ပြောပါလားဖြူတော့ရောင်ကြီးတော့မောင်းတော့ရောင်ကြီးတော့မောင်းလေဆိုတာဘာမှလုံးမသိဘူးဗမာစကားကြီးပဲခုနပြောလို့ပဲထန်းကျင်ရောင်ဆိုတာလည်းဗမာထန်းကျင်ကလည်းဘလို့နေမှလည်းမသိတော့ orange ရောင်အဲ့လိုအရောင်မျိုးလို့သတ်မှတ်ထားရအောင်ပြတော့မှပြူးပြူးပြက်ပြက်နော်တခဲနဲ့တော့ရောင်ကြီးတော်ဆိုတော့ရောင်ကြီးတော်6တွေအဲ့ဒီရောင်ကြီးတော်6တွေဟာမြတ်စွာဘုရားရဲ့ခန္ဓာကိုယ်တော်ကထွက်တယ်တဲ့အဲ့ဒါဟာအခုပဋ္ဌာန်းကျမ်းကိုဆင်ခြင်လိုက်တဲ့အခါမှာထွက်တယ်အဲ့ဒါကြောင့်မို့ဒီဘုရားအနေကသာတင်တဲ့အခါမှာအဲ့ဒီပဋ္ဌာန်းကျမ်းတကြံလုံးကိုတော့ဘယ်သူမှမယွတ်နိုင်ဘူးပေါ့လေတထိုင်နဲ့လည်းယွတ်လို့မရဘူးဆိုတော့အဲ့ဒီပဋ္ဌာန်းကျမ်းရဲ့မာတိကအခြေခံဖြစ်တဲ့24 BC ကိုယွတ်ပြီးတော့မြတ်စွာဘုရားကိုပူဇော်ရပြန်တယ်ဟိတု BC ရောအာရမဏ BC ရောအဓိပတိ BC ရောအနန္တရ BC ရောစသဖြင့်ပူဇော်ရအဲ့ဒီလိုပူဇော်တော့ကိုအခုမြတ်စွာဘုရားကိုတော်တိုင်ဥဒန်းကျူခဲ့တဲ့ဂါထာနှလုံးသွင်းခဲ့တဲ့တရားတော်နော်အပရိသသမုပ္ပါတရားတော်ဆိုတယ်ပဲထူကြတဲ့တရားတော်တခုပဋ္ဌာန်းတရားတော်ဆိုတယ်ပဲအလွန်နဲ့နဲတယ်ကျေဝန်းတဲ့တရားတော်တခုဒီတရားတော်တွေကိုရွတ်ဖတ်ပြီးတော့မြတ်စွာဘုရားရဲ့အဲကိုယ်တော်စားရုပ်ပွားဆင်းတူတော်ကိုပူဇော်ကြတယ်ဒါကိုပဲဟိုခုနအဝိနည်းအလင်္ကာရကျမ်းမှာပြောထားတာကအဘိတိတ်သုံးတယ်လို့ပေါ့လေပြောကြတယ်အဲ့တော့ဒီနေရာမှာတချို့ပုဂ္ဂိုလ်များလည်းအဘိတိတ်သုံးတယ်ဆိုတဲ့ကလေးကိုမကြိုက်ကြဘူးဆိုတော့ဒါကတော့ဘုရားကိုပူဇော်တယ်ဆိုတဲ့အနေကိုပဲရည်ဝဲတယ်ဆိုရင်တော့လေတင့်လျော်တယ်လို့ထင်တယ်ဟမ်အဲ့တော့ရှင်ဘုရင်နေကိုအဘိသိက်သွန်းနေမဟုတ်လားဟုတ်လားအဲ့တော့အဘိသိက်သွန်းလို့ရှင်ဘုရင်ဖြစ်တာလားရှင်ဘုရင်ဖြစ်လို့အဘိသိက်သွန်းရတာလားဟမ်ရှင်ဘုရင်ဖြစ်လို့အဘိသိက်သွန်းပေးရတာကိုသူဒီပုံလားလေအဘိသိက်သွန်းပေးလို့ရှင်ဘုရင်ဖြစ်တာမဟုတ်ဘူးအဲထို့တူပါပဲဘုရားသင်းတို့လည်းပဲအနေကသာတင်လို့နော်အယုဒိပြုခေါင်းတာလားရှေခိုးခေါင်းတာလားသို့မဟုတ်ရှေခိုးခေါင်းလို့အနေကသာတင်တာလားဆိုရင်အယုဒိပြုခေါင်းလို့ရှေခိုးခေါင်းလို့အနေကသာတင်တာလို့ပဲဒီလိုပဲမှတ်ရမယ်။ဘုန်းကြီးတွေအနေနဲ့ဘာမှတကူမရှိပါဘူးဟုတ်လားဒီစင်တူကို ခုနလိုအဲဟိုပို့ပြီးတော့ဒီညို့ပဲဖြစ်လာအောင်တရားဓမ္မရဲ့စိတ်ထဲမှာပို့ပြီးတော့လေးနဲ့လာအောင်ဆိုတဲ့အနေနဲ့ဒါအနိကသာတင်တာကိုလုပ်ပြီးတယ်ဒီဆရာတော်ဒီအနိကသာတင်လိုက်လို့ဒီဒီဘီဘုရားရှင်တို့ကဒီခိုးခေါင်းသွားပြီးစတယ်ဖြင့်ဒီလိုတော့မမှတ်ကြနဲ့ပေါ့အဲဒါကြောင့်မို့ဘုရားအနိကသာတင်တယ်ဆိုတာမြတ်စွာဘုရားကိုတော်တိုင်ဆင်ခြင်ဥဒန်းကျူခဲ့တဲ့တကားဆင်ခြင်ခဲ့တဲ့တရားတွေကိုရွတ်ဖတ်ပူဇော်တာကိုပဲအနိကသာတင်တယ်လို့ဒီလိုသုံးတယ်ဒီလိုခေါ်တယ်ဒါလေးနားလည်ထားရမယ်နော်ဒါကြောင့်မို့ဘုရားအနိကသာတင်တဲ့အခါမှာအကယ်၍နှောင်လာမိမိတို့အိမ်ထဲမှာဘုရားအနိကသာတင်ကြတာလေလောက်ကြဦးမှာပါပဲအဲ့ဒီလိုနားလည်ပြီးတော့မြတ်စွာဘုရားဘုရားဖြစ်တဲ့အချိန်ကိုဒီစိတ်ထဲမှာပေါ်လာအောင်ဒီမှန်ပြီးတော့အဲ့ဒီအချိန်မှာမြတ်စွာဘုရားရဲ့တန်တန်တော်မှာမကောင်းတဲ့ကိလေသာမှန်တယ်များအကုန်လုံးကင်းစင်သွားပြီးတော့အလွန်တန့်ရှင်းတဲ့စိတ်ဓာတ်တော်ဖြစ်တယ်။အဲ့ဒီတန့်ရှင်းတဲ့စိတ်ဓာတ်တော်ဖြစ်တဲ့နဲ့ဒီပိုင်းနဲ့ပဲတရားအလုံးကိုသိတော်မူတဲ့တပ်ပိညုတ်ဉာဏ်ကိုရတော်မူတယ်ဆိုတဲ့ဒီသဘောတရားကိုအာယုံပြုတ်ပြီးတော့မိမိတို့ကជីညူနိုင်ရင်ပို့ပြီးတော့အကျိုးရှိတယ်အခုဗမာနိုင်ငံမှာဖြစ်နေတာကဘာဖြစ်ဖြစ်တို့လှုပ်ရှားမလို့ဘူးဘုန်းကြီးလှုပ်ပြီးရောဆိုတာကအဲ့လိုကြီးစိတ်ကထင်းထင်နေကြတယ်နော်ပရိတ်ယူရင်လည်းပဲဒီတိုင်းမဟုတ်လားဘုန်းကြီးနေယူရင်ပြီးတော့ပါပဲတို့ကတော့ဟောထလှုပ်လျာထလှုပ်ဟောလားအဲ့လိုလိုပဲထင်းနေတယ်ဘုရားနေကစားတင်လည်းပဲတချို့ကမလာကြဘူးဘုန်းကြီးနေတင်းတာပဲတို့ကတို့လှုပ်တာပြီးရတယ်ပေါ့လေမဟုတ်ဘူးနော်ဒါကိုကိုရင်ကအဲ့လိုအတိတရားရှိပြီးတော့အဲတည်တည်ညွညွလေးလေးစားစားနဲ့နာယူမယ်နော်ဆိုရင်ပို့ပြီးတော့အကျိုးရှိတယ်ပြီးတော့လဲနောင်လည်းပဲဘုရားအာဟုဘုရားရှိဖို့တကဘုရားဟောအာယုံပြုတ်တဲ့အခါမှာလေးနှစ်တဲ့ကုသိုလ်ကိုမှရတယ်ပေါ့ပေါ့ဆာဆာလုပ်ရင်ပေါ့ပေါ့ဆာဆာဖြစ်တာပဲလေးလေးနဲ့နဲ့လုပ်ရင်လေးလေးနဲ့နဲ့ဖြစ်တာပဲဒီဒါကြောင့်မို့ဒီဘုရားအနေကသာတင်တဲ့အခါမှာဒကာဒကမတွေအနေနဲ့ကလည်းပဲအဲလေးလေးစားစားနဲ့နာယူတင်တယ်နော်ကံကောင်းပြီနည်းနည်းကြံနေသေးတယ်ဒီခုနပဋ္ဌာန်းယူပြီးတဲ့နောက်တစ်ခါဘုန်းကြီးများကအရှိတ်ထဲဆောင်ရွတ်ကြပြန်တယ်ဇယံတော်ဗောဓိယာမူလီတက်ကြံနာနန္တိဝုဒ္ဓနောအစတည်းဖြင့်နော်အဲ့ဒါကလည်းပဲဒီမြတ်စွာဘုရားဟာဗောဓိပင်ရင့်မှာဒီအောင်မြင်မှုရတယ်လို့ပေါ့လေတင်တို့လည်းပဲအောင်မြင်မှုရပါစေလို့ဒီလိုဆန္ဒပြုပေးတဲ့ခါတာလေအဲဒီခါတာဒီကိုလည်းရွတ်ပြီးတော့ဟိုတခါဗတ္တခိဏံကာယကမ္မစတဲ့ဖြင့်ပေါ့လေကာယကမ္မစီကမရောကံအာလုံးအဲမင်္ဂလာရှိပါစေကောင်းပါစေဆိုတဲ့ဆန္ဒပြုတဲ့ခါတာလေရွတ်ပြီးတော့ဒါနှီးခုံးချုပ်လိုက်ကြတယ်နော်ဒါကိုပဲအနေကစားတင်တယ်လို့ဒီလိုခေါ်တာနားလည်ပြီနော်ဒါကြောင့်မို့နောင်အနေကစားတင်တဲ့အခါမှာဒီသဘောတရားကိုတတိယရပြီးတော့အဲကြီးညိုတတ်ရင်မိမိတို့မှာပို့ပြီးတော့အကျိုးရှိတယ်အခုတို့ပို့ပြီးတော့ပွားများတယ်အဲ့တော့အနေကစားတင်တာဘုန်းကြီးတွေတင်မှဖြစ်သလားလားပြန်မေးအောင်ဟမ်ဘယ်နဲ့ကိုယ့်ဘက်ကိုရွတ်တန်တင်ရောမရဘူးလား ရပါရတယ်ထင်တာပဲဘယ်နဲ့ဟမ်
ဘုန်းကြီးတင်တော့ပို့
ရအောင်ဘုန်းကြီးအမှန်ကြီးအဖိုးဘုန်းကြီးတခါရေးရတယ်ဘုန်းကြီးတခါရေးတော့အမြဲတမ်းမနဲ့ဘုရားရှင်ကိုယ်တိုင်ရှင်ကိုယ်တိုင်အတွက်အနေကစားပထမဆုံးတင်တယ်သူ့ဟာသူပေါ့အဲသူ့ဟာသူအနေကစားတင်ပြီးမှဩကာသဩကာသရှိခိုးတာနေ့တိုင်းသူလှုပ်တယ်ဒါသူကတော့ရလေရတော့မှတ်ပါတယ်နော်ဘုန်းကြီးများဆိုတော့ဒါလူတွေနဲ့ဆိုင်ရင်ဘုန်းကြီးရဲ့ပို့ပြီးတော့သီလတမာတိရှိတယ်ပေါ့ဆိုတော့ပို့ပြီးတော့ကောင်းတယ်အကယ်ဘုန်းကြီးမရနိုင်ဘူးဆိုရင်ကိုယ့်ဘာကိုတင်လို့မဖြစ်ဘူးလားနာပြစ်တာပေါ့နော်တင်တယ်ဆိုခုနလိုရုပ်ဖတ်ပူဇော်တာပဲမိမိစိတ်မှာပို့ပြီးတော့ဟိုကြည်ညိုမှုပွားများလာရင်တရားတရားပွားများလာရင်ဒါကောင်းတဲ့လုပ်ငန်းတစ်ခုပဲဒါပေမဲ့အဲ့ဒါလေးကြက်ထားကြရင်မကောင်းဘူးလားဟမ်နော်အနေကစားတင်လဲကြက်ထားကြရင်ပြောကိုမနဲ့ဖယားရှိခိုးတိုင်းရှိခိုးတိုင်းကိုပါကိုနေကစားတင်ပေါ့ဒါဘုန်းကြီးကိုဘယ်တော့မှပြင်ပြတော့နေကစားမတင်တဲ့လို့ပြောတာမဟုတ်ဘူးနော်ဘုန်းကြီးများလည်းပြင်ပြတော့နေကစားတင်ကဲကောင်းပါလေဟုတ်လားဒါပေမဲ့လို့မိမိတို့နေ့စဉ်ဖယားရှိခိုးတဲ့ခါမှာလည်းအဲ့လိုနေကစားတင်ပြီးတော့ရှိခိုးရင်ဒ အဲပို့ပြီးတော့တရားတရားပွားများပြီးတော့ပို့ပြီးတော့ကုသိုလ်ပွားများဖို့ဖြစ်မယ်တဲ့အဲဒါကြောင့်မို့တတ်နိုင်ရင်တော့ဒီအနေစားတင်ပါဠိကိုကြက်ကိုထားဖို့ခေါင်းနော်ကြက်ထားတကယ်ကြက်ရင်မကြပါဘူးရဝိသပိတ္တသင်္ခါရဆိုများတော့ပြင်ရနေကြတယ်ဟိုပြီးတော့ဗါတော့ပဋ္ဌံဆိုတာလည်းပဲရနေကြတယ်ဆိုအနိကသာတိတန်တနာသက္ကာရလည်းနှစ်ပုတ်သုံးပုတ်ပါဟုတ်လားညားတာမဟုတ်ပါဘူးဟိုအလုတ်တခုဆိုမလုတ်ခင်တိတ်အကြီးကြီးထင်ရတယ်နော်မကြက်ခင်တော့ဒါအသိခက်တာပဲအရှိကြီးပဲဆိုထင်ရတယ်အဲတကယ်ကြက်လိုက်လို့ရတော့တယ်လေဘာမှမဟုတ်ဘူးတူလူလေးပဲနော်ဆိုတော့5မိနစ်10မိနစ်အတွင်းမှာဒါပြီးအားလုံးရွတ်လို့ရတယ်ပြီးတယ်ဒါတော့ဒါတော့ဟာဘာမှမခက်ရင်ဒါကြောင့်မမီးတို့ကိုယ်တိုင်ရအောင်ကြက်ထားပြီးတော့အိမ်မှာပဲအဲနေ့စဉ်ဖျားရှိခိုးတဲ့ခါမှာလည်းပဲအနိကသာတင်ပြီးတော့ရှိခိုးမယ်ဆိုရင်အပိုးပြီးတော့အကျူများမှာပေါ့နော်အဲဒါခုနပြောသလိုပဲပို့ပြီးတော့လေးနဲ့ရှင်နေပို့ပြီးတော့ကောင်းရင်လည်းဆိုတော့ဒါဆရာတော်တန်ခါတော်များပင့်ပြီးတော့အနေကသာတင်ကဲဒါဟာအနေကသာတင်နဲ့ပတ်သက်ပြီးတော့ပြောစရာဆိုစရာစုံသွားပြီကဲတော်လိုက်ကြပါ